Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မတ်လ30ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညပဲ့သတင်းတွေကိုကိုအောင်နဲ့တူကြီးညာပေးပါပါအီရန်နဲ့အမေရိကန်ဘောင်းဝင်အနောက်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာအီရန်ရဲ့နျူကလ িয়ার ပြဿနာအတွက်အရေးပါတဲ့ပြဿနာကြီး၃ရောက်ကိုအကြိတ်နဲ့ဆွေးနွေးနေကြပါတယ်အမေရိကန်အောက်လွှတ်တော်အနည်းစုဥမာများခေါင်းဆောင်နန်ချီပိုလိုစီဦးဆောင်တဲ့အဖွဲ့ဟာဗုဒ္ဓဘုရားနေမှာမြန်မာနိုင်ငံကိုလာရောက်มาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသင်္ကီထိုက
်ကောင်းပါပြီရှင်တိုင်းရင်းသားလက်နက်ကင်တို့နဲ့မြန်မာအစိုးရခြားမှာတော့တနိုင်ငံလုံးအပြစ်ခံရဆဲရေးအတွက်မူကြမ်းတစ်ခုကိုနှစ်ဖက်တို့သဘောတူလိုက်ကြပါတယ်ဒီအကြောင်းကိုသတင်းတွေအပြီးမှတင်ပြပေးမှာပ
ါဒီတနိုင်ငံလုံးအပြစ်ခံရဆဲရေးလက်မှတ်ဖို့ဖို့အဆင့်ဆိုတဲ့အာမှာကျွန်တော်တို့ NCCT အဆင့်နဲ့အဆုံးပြပြီးလို့မရသေးဘူး
တိုင်းရင်းသားလက်နက်ကင်တပ်တို့ရဲ့အပြစ်ရရေးညှိနှိုင်းမှုအဖွဲ့ခေါင်းဆောင်နိုင်ဟန်တာပြောသွားတာပါဒီနောက်မှာတော့တိုင်းရင်းဒေသစစ်ပွဲတွေဆက်ဖြစ်နေတဲ့အချိန်ဤမဲဆန္ဒရှင်စင်းတွေစတင်ထုတ်ပြန်နေတဲ့အကြောင်းနဲ့အမေရိကန်အောက်လွှတ်တော်အနည်းစုခေါင်းဆောင်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးလည်းတင်ပြပေးဖို့စီစဉ်ထားပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်အောင်တို့ကကြေညာပေးကြပါအောင်ရှင်
ဆွစ်ဇာလန်နိုင်ငံမှာအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးနေရမှာအဓိကဆွေးနွေးဖို့လိုအပ်တဲ့ပြဿနာကြီး၃ရပ်အတွက်အကြိတ်နဲ့ဆွေးနွေးနေကြတယ်လို့အမေရိကန်နဲ့အနောက်နိုင်ငံညှိနှိုင်းရေးမှူးတွေကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်မူပေါင်းတစ်ခုချမှတ်နိုင်ဖို့မနက်ဖြန်အင်ကာနဲ့တပ်မရက်မှာအပြီးလှုပ်ဆောင်နိုင်အောင်အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇာရစ်နဲ့အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေစူးစမ်းနေကြတာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာလဲဆွစ်ဇာလန်နိုင်ငံလူဆန်းမှာဆက်ပြီးဆွေးနွေးနေကြတာပါဒီသဘောတူညီမှုအတွက်ထားရှိရမယ်ကာလသတ်မှတ်မှုစီးပွားရေးပိတ်ဆို့ထားမှုကိုဘယ်လောက်များများရုပ်သိမ်းရမယ်ဆိုတာနဲ့တကယ်လို့အီရန်ဘက်ကသဘောတူညီချက်ကိုချိုးဖောက်လာရင်ဘယ်လိုပြန်ပြီးဆောင်ရွက်ကြမယ်ဆိုတာတွေနဲ့ပတ်သက်ပြီးအခုထိသဘောတူညီမှုမရနိုင်သေးဘူးလို့ညှိနှိုင်းသူတွေကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းအင်ကာနေမှာအပိသက်ဆွေးနွေးဖို့အတွက်ရဲတပ်မှတ်ထားတာမို့ပြတ်သားတဲ့အဖြစ်တစ်ခုရအောင်တော့လှုပ်ဆောင်ရမယ်လို့လည်းပြောပါတယ်။အီရန်ဘက်ကနျူကလ িয়ার လင်းနဲ့မထုတ်နိုင်စေဖို့အတွက်အပြန်အလှန်နဲ့အီရန်ရဲ့စီးပွားရေးထိခိုက်အောင်ဒဏ်ခတ်ပိတ်ဆို့ထားမှုတွေကိုဖယ်ရှားပေးမယ်မူပေါင်းကိုနှစ်ဖက်ညှိနှိုင်းသူတွေဟာအင်ကာနေမှာအပိချမှတ်နေအောင်အတွက်စူးစမ်းနေကြတာဖြစ်ပါတယ်အပိသက်သဘောတူညီချက်ကိုတော့ဂျွန်လကုံမှာချမှတ်မှာဖြစ်ပါတယ
်နီဂျီးရီးယားနိုင်ငံသမရနဲ့လှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေမှာမဲမတမာမှုတွေရှိနိုင်တယ်လို့အမေရိကန်နဲ့ဗြိတိန်တို့ကသတိပေးပြောဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဖီလစ်ဟာမွန်တို့ဒီကနေ့ပူးတဲ့ထုတ်ပြန်နဲ့ကြီးညာချက်ထက်မှာနိုင်ဂျီးရီးယားရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းနိုင်ငံရေးအရာတမင်သက်သက်လှုပ်ကြံဖန်တီးတဲ့စိတ်ပြက်ဖွယ်ရာအနေအထားတွေကိုညွှန်ပြနေတယ်လို့ဖော်ပြထားပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌရဲ့လွတ်လပ်စွာလုပ်ကိုင်ဆောင်ရွက်မှုအပိုင်းကိုအနောက်ရှက်ပေးတာဒါမှမဟုတ်နိုင်ဂျီးရီးယားပြည်သူတွေရဲ့ဆန္ဒကိုလှည့်ပြဖို့ဆောင်ရွက်နိုင်လာတဲ့အပေါ်အထူးစိုးရင်ကြောင့်ဖော်ပြထားပေမဲ့ပုဂ္ဂိုလ်တဦးချင်းစီနဲ့ပါတီတစ်ဖွဲ့ချင်းကိုညီညွတ်ပြီးပြောသွားတာမျိုးတော့ဒီကြီးညာချက်မှာဖော်ပြမထားပါဘူး။နိုင်ဂျီးရီးယားဆိုရအနေနဲ့အဓိကပါတီတွေကတော့ဒီပေါ်တုံ့ပြန်နာမျိုးအခုချိန်ထိမရှိသေးပါဘူးတမရကောလက်ဂျိုနာသန်ဟာတမရအဖြစ်2010ခုနှစ်ကတည်းကစတင်တောင်းဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးသူ့ရဲ့ပြည်သူ့ဒီမိုကရက်တစ်ပါတီကလည်း1999ခုနှစ်ကတည်းကနိုင်ငံတမရနေရာကိုချုပ်ကင်ထားခဲ့တာပါဒီရွေးကောက်ပွဲမှာတမရဂျိုနာသန်ဟာ All Progressives Congress Party ကတမရကိုစလီလောင်းနဲ့စစ်တပ်ကြီးကဟောင်းမိုဟာမက်ဒူဘူဟာရီကိုရှင်ပြန်နေတာဖြစ်ပါတယ်ခင်ဗျာ
ရီမန်ဒုက္ခတဲ့စခန်းတစ်ခုနားမှာဒီကနေ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူပေါင်း15ဦးတဲ့မင်းသေဆုံးခဲ့ရပါတယ်။ရီမန်မြောက်ပိုင်းဟာရတ်ဒေတာကစစ်တပ်စခန်းတွေရှိရာနေရာကိုပိတ်မှတ်ထားပြီးဘုံကျဲမှုကြောင့်အခုလိုဖြစ်ရတယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေသူတွေကပြောပါတယ်။ရီမန်နိုင်ငံမှာအီရန်နဲ့ကြောတောင်နောက်ခံပေးထားတဲ့ဟူသီသဘုံတွေလက်နက်ချတဲ့တိတိုက်ထုတ်ဖို့အတွက်အာရဗ်ခေါင်းဆောင်တွေတန်လိမ့်ထံချပြီးလှုပ်ဆောင်နေရမှာဆော်ဒီအာရေဗျဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကမနေ့ညတညလုံးကဒီကနေ့တနင်္လာနေ့မနေ့အထိပါဆက်ပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာပါ။ ဟူသီသဘုံတွေကငြိမ်းချမ်းရေးအတွက်ချိုးမှန်းချက်ကိုလက်မခံတဲ့အတွက်သူ့ကိုစစ်ကူပေးဖို့ပြီးခဲ့တဲ့တရင်ပတ်ထဲမှာပဲယေမန်သမ္မတအဖ်ရာဘူမန်ဆော်ဟာရီရဲ့ပန်ကြားချက်ကြောင့်စစ်လေရင်တွေနဲ့ဆန္ဒမျိုးတော်နဲ့အနီးတဝက်မှာပြစ်မှတ်ထားပြီးတိုက်ခိုက်ပေးနေတာအခုဆိုရင်9ရက်ထဲရောက်လာပြီဖြစ်ပါတယ်။ဟူသီသဘုံတွေကစက်တင်ဘာလကတည်းကစပြီးဆန္ဒကိုသိမ်းပိုက်ထားတယ်လို့ပြီးခဲ့တဲ့တရင်ပတ်တွေထဲမှာတော့မစ္စတာဟာရီထွက်ပြေးပုန်းရှောင်နေတဲ့အေဒင်စိတ်ကမ်းမြို့ဘက်ကိုပါထိုးစစ်တွေဆင်ခဲ့တာဖြစ်ပါတယ်။မစ္စတာဟာရီကအေဒင်ကနေအုပ်ချုပ်နိုင်မှုစူးစမ်းနေရကနေပြီးခဲ့တဲ့တရင်ပတ်တွေမှာပဲရီယတ်ကိုထွက်ခွာသွားခဲ့ရတာပါ
။စီးရီးယားနိုင်ငံတွင်းကအကြမ်းဖက်သမားတွေကိုအမေရိကန်ဦးဆောင်တဲ့မာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုစတင်ကလေးက IS အဖွဲ့ကိုထောက်ခံမှုပုံများလာတယ်လို့စီးရီးယားသမ္မတပရှောက် AIS ကပြောပါရတယ်။ဒီနေ့ဝင်နေ့က CBS ရုပ်သံဌာနကထုတ်လင်းတဲ့တွေ့ဆုံမေးမြန်းချက်မှာ Mr. Asak က IST ရဲ့အကြမ်းဖက်စစ်သူကြောစုဆောင်မှုဟာစက်တင်ဘာလလောက်ကလေးကပိုအားကောင်းလာတယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံဟာဓာတ်လက်နက်တွေတုံးပြီးအရသားတွေကိုတိုက်ခိုက်ခဲ့တယ်ဆိုတော့အနောက်နိုင်ငံတွေရဲ့ပြောဆိုမှုအပေါ်မှာလည်းစုံစမ်းစစ်ဆေးသူတွေအနေနဲ့ဒီလိုကလိုရင်းတန်းငွေ30ရှိမရှိစုံစမ်းစစ်ဆေးမှာကိုသူ့အနေနဲ့ကန့်ကွက်စရာမရှိဘူးလို့ပြောရတယ်။ Mr. Asak ဟာအမေရိကန်နဲ့လည်းတွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားပေမဲ့သူ့ရဲ့အနေအထားနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့တော့ကမ္ဘာကြီးကငြင်းဆန်တယ်လို့ဆိုရတယ်။အမေရိကန်ဘက်ကတော့စီးရီးယားပြည်တွင်းပြည်ပခန့်တွေမှာတွေ့ဆုံဆွေးနွေးအဖြစ်ရှာနိုင်ရင်တော့သမရ Asak ဟာစီးရီးယားအနာဂတ်မှာပါဝင်နိုင်တော့မှာမဟုတ်ကြောင်းအချိန်တော်တော်ကြာကလေးကပြောထားတာပါ။အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Jeff Redkey ကလွန်ခဲ့တဲ့အပတ်တွင်ပြောဆိုရမှာ Mr. Asak နဲ့သူအစိုးရအဖွဲ့ဝင်တွေရဲ့လက်ဟာသွေးစွန်းနေတယ်လို့ဆိုပါတယ်။သဘောထားပြောပြောင်းနဲ့အလယ်အလတ်စီးရီးယားအတိုက်ခံတွေနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိကြောင်းကိုလည်း Mr. Asak ဟာပြသနိုင်ခြင်းမရှိဘူးလို့သူကပြောပါတယ်ခင်ဗျာ
။ View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီဝေအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်အောက်လက်တော်အနည်းစုအမတ်များခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့အမေရိကန်ပါတီကြီးနှစ်ရဲ့ကိုယ်စားလှယ်အဖွဲ့ဟာဧပြီ1ရက်ဗုဒ္ဓဖူးနေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံကိုလာရောက်ချိန်မှာနေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်ပြီးသမရဦးသိန်းစိန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့ရောတခြားလူမှုအဖွဲ့အစည်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံပြီးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေလူ့ခွင့်ရေးအထူးသဖြင့်အမျိုးသမီးရပိုင်ခွင့်တွေအလုပ်သမားအရေးလူနည်းစုကိုယ်ကျွယ်တဲ့ဘာသာရေးဆိုင်ရာနဲ့ကုန်သွယ်တိုးမြှင့်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ Miss Pelosi ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Miss Pelosi က2008ခုနှစ်ကနေ2012ခုနှစ်အထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး American သမိုင်းမှာထင်ရှားတဲ့ထိပ်တန်းနိုင်ငံရေးသမားတူဖြစ်ပါတယ်။အာရှဒေသ၅နိုင်ငံခီးစဉ်ထွက်ခွာလာတဲ့ Miss Pelosi နဲ့အဖွဲ့ဟာအခုကမ်ဘောဒီးယားနိုင်ငံကိုစနေနေ့မှာရောက်မှာဖြစ်ပြီးရောက်ရှိခဲ့ပြီးဗုဒ္ဓဖူးနေ့မှာတော့မြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့ဒေတာရင်းဗီယက်နမ်၊ကိုရီးယားနဲ့ဂျပန်နိုင်ငံတွေကလည်းတွားရောက်မှာဖြစ်ပါတယ်။အာရှဒေတာရင်းစိန်ခေါ်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတည်ရောက်မှုတွေကိုတိနိုင်မှုလာရောက်တဲ့ဒီခေတ်ဆင်အတွက်မှာဒီမိုကရက်တစ်နဲ့ရီပဘလစ်ကန်ပါတီတွေကဗန္ဒာရေးစွန့်ရင်နဲ့တရားရေးဆိုင်ရာအထက်လွှတ်တော်အမတ်တွေလည်းလိုက်ပါလာမှာဖြစ်ပါတယ်။
ဒီကနေ့တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာလူ3ဦးကစာရေးဆရာဘလော့ဂါတဦးကိုဓာတ်နဲ့ခုတ်တပြတ်ခဲ့ပါတယ်။ဒီမှုနဲ့ပတ်သက်လို့တနင်္လာရှိသူ3ဦးရဲ့2ဦးကိုဖမ်းဆီးထားနိုင်ပြီးသူတို့ဟာဘာသာရေးကြောင်းကကျောင်းသားတွေဖြစ်တယ်လို့ရဲကပြောပါတယ်။မွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွတ်လပ်စွာစင်စစ်တွေးခေါ်မှုကိုတံပိုးထားတဲ့စာရေးဆရာတွေကိုအခုနှစ်ပိုင်းတွေအတွင်းတိုက်ခိုက်မှုတွေရှိလာပါတယ်။လွန်ခဲ့တဲ့လတုန်းကလည်းဘာသာရေးအစွန်းရောက်မှုကိုစန့်ကျင်ရေးသားတဲ့ထင်ရှားတဲ့ဘင်္ဂလားဒေ့ရှ်အမေရိကန်ဘလော့ဂါတဦးဖြစ်တဲ့ Avijit Rai ကိုတည်တဲ့အထိဓာတ်နဲ့ခုတ်တက်ခဲ့ကြပါရယ်လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့နေကြီးမခြားသတင်းတောက်များအဖွဲ့ရဲ့ဒီစည်းရင်းထဲမှာနိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်ခွင့်အဆင့်တန်းကိုဖော်ပြရမှာဘင်္ဂလားဒေ့ရှ်နိုင်ငံဟာအဆင့်146နေရာမှာရှိနေပါရယ်
အမေရိကန်နဲ့တောင်ကိုရီးယားတပ်တွေကနှစ်ဆင်ကျင်းပတဲ့ Ford Eagle ပူးတွဲစီးရဲလက်ချင်မှုတွေကလေကျင်ရင်တခုဖြစ်တဲ့ကန်တက်လေကျင်ကိုဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံပိုဟန်စိတ်ကမ်းမြို့ကလေးနာမှာပြုလုပ်ခဲ့ကြပါတယ်။အမေရိကန်တပ်တွေနဲ့တောင်ကိုရီးယားတပ်တွေပါဝင်ပြီးဖြေရှင်းရမယ့်ပြဿနာတစ်ခုခုနဲ့ကြုံလာရင်ဘယ်လိုချင်းချောက်မှုမျိုးကိုမဆိုးကိုရီးယားပြည်သူတွေအန္တရာယ်ခင်းအောင်အကာအကွယ်ပေးနိုင်ဖို့အတွက်အကောင်းဆုံးလှုပ်ဆောင်လာမှာဖြစ်ပါတယ်လို့ဂျပန်နိုင်ငံအိုကီနာဝါအခြေစိုက်အမေရိကန်ရေတပ်က Justin ဝ ဝစ်တေကာကပြောပါတယ်ဒီစည်လေ့ကျင့်မှုမှာရေရက်နဲ့မရင်းတက်တာ9600လောက်ပါဝင်ပြီးရေရက်သင်္ဘော30နဲ့ကန့်တက်ရင်အများပြားပါဝင်တယ်လို့မြောက်ကိုရီးယားစစ်တပ်အရာရှိတွေကပြောပါတယ်ဒီလာဆော်ပိုင်းတို့ကတော့အခုလိုပူးတဲစည်လေ့ကျင့်မှုမစတင်ခင်နိုင်ပန်းတွင်မှာပဲမြောက်ကိုရီးယားဘက်ကနေအရှိတ်ဘက်ကန်ယူရန်ကိုတာတိုပြစ်ဒုံးကျည်နှစ်ဆင်းနဲ့ပြစ်ခတ်ခဲ့တာပါအခုလိုပူးတဲစည်လေ့ကျင့်တာသူတို့ကိုဝင်ရောက်ကျူးကျော်ဖို့အတွက်အစမ်းလေ့ကျင့်တာလို့မြောက်ကိုရီးယားဘက်ကသတ်မှတ်ပြီးပုံမှန်ဆန့်ကျင်လေ့ရှိပါတယ်အခုပြုတ်လုံနေတဲ့ Four Eagle ပူးတဲစည်လေ့ကျင့်မှုကို April 24ရက်နေ့အထိဆက်လက်ပြုတ်လုံမှာဖြစ်ပါတယ်
Solar Impulse 2နေအောင်ကြီးဆွဲရင်သုံးလေရင်နဲ့ပထမဆုံးအချိန်ကဘာပတ်ဖို့ကြိုးစားနေတဲ့လေရင်မှု Bertrand Picker နဲ့ Andre Bochbach တို့ဟာမြန်မာနိုင်ငံမှာခီးစဉ်တစ်ထောင်နားပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတရုတ်နိုင်ငံကိုထွက်ခွာသွားကြပါပြီ။ဒီကနေ့မနေ့3နာရီခွဲလောက်မှာမန္တလေးမြို့ကနေထွက်ခွာပြီးတရုတ်နိုင်ငံကို19နာရီကြာပြန်တက်မှာပါ။ချုံကင်းမြို့ကိုအရင်ပြန်တက်ပြီးအဆအဆအဆင်ပြေမယ်ဆိုရင်အဲဒီကနေနောက်တစ်နေ့မှာနန်ဂျင်းမြို့ကိုဆက်လက်ပြန်တက်ပြီးတော့ပစိဖိတ်သမုဒ္ဒရာကိုဖြတ်ကဟာဝိုင်ကိုပြန်တက်မှာဖြစ်တယ်လို့ဆွစ်ဇာလန်လေယာဉ်မှု Bertrand Picker ကပြောပါရယ်။မန္တလေးမြို့ကနေစတင်ထွက်ခွာပြီး6နာရီအကြာမှာတရုတ်လေကြောင်းပိုင်နယ်ထဲကိုဒီလေယာဉ်ရောက်ရှိမှာဖြစ်ပါတယ်။ရာသီဥတုကြည်လင်ကောင်းမွန်ပြီးအင်္ဂါနေ့မနေ့စောစောချုံကင်းမြို့ကိုဆင်းသက်နိုင်ဖို့မျှော်လင့်ထားပါတယ်။အားရဆော်ဘွားများပြည်ထောင်စု UAE ရဲ့မြို့တော်အဘူဒါဘီကနေစတင်ပြန်တန်းလာတဲ့နေအောင်ကြီးစွမ်းအင်သုံး Solar Impulse 2လေယာဉ်ကိုလေယာဉ်မှုပစ်ကနဲ့ Bosch Park တို့ကတလဲစီထိန်းချုပ်မောင်းနှင်ပြီးတနာယီကိုမိုင်30နဲ့60ကြားနှုန်းနဲ့25ရက်ကြာကဘာပြတ်ပြန်ကဘာပတ်ပြန်တန်းနေကြတာပါမြန်မာနိုင်ငံကိုတော့ပြီးခဲ့တဲ့မတ်လ20ရက်နေ့ကရောက်ရှိလာခဲ့ပြီးရာသီဥတုအခြေအနေကြောင့်သူတို့စီစဉ်ထားတဲ့အချိန်တည်းသတင်းပတ်တစ်ပတ်နှီးပါးကြာနောက်ကျပြီးပြန်တန်းနေတာဖြစ်ပါတယ
်ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မြို့သက်နဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကလည်းခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်မြန်မာစိုးရတပ်တွေနဲ့ကိုကန့်တပ်ဖွဲ့နောက်ကချင်လက်နက်ကင်တပ် KIA တို့ကြားဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုင်းဒေသလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့နဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့ရန်ကုန်မြို့ဆွေးနွေးပွဲတွေဆက်လုပ်နေပေမဲ့ဒီတိုက်ပွဲအခြေအနေတွေကတော့ပိုပြီးတော့ပြင်းထန်လာပွဲရှိတယ်လို့လည်းတိုင်းဒေသလက်နက်ကိုင်တွေကသုံးသပ်ကြပါတယ်အကြောင်းဆိုကိုတော့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင
်ရှမ်းပြည်နယ်အရှိမြောက်ဘက်ခြမ်းတရုတ်နယ်စပ်နာကရှင်ခုတ်တန်ဒေသကိုကန့်စစ်စခန်းတွေကိုမြန်မာအစိုးရတပ်တွေကတိုက်ခတ်ရေးနှီးပြူဟာပြောင်းပြီးဒီကနေ့မနေ့အစောပိုင်းကစလို့ထိုးစစ်ဆင်နေကြောင်းကိုကန့်တပ်ဖွဲ့ MMDA ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်ဒီမနေ့ပါပဲတိုက်ပွဲဖြစ်ပါတယ်ခင်ဗျမြန်မာစံတော်ချိန်6နာရီခွဲလောက်စပြီးတော့အခုချိန်ဒီဖြစ်နေတော့ပါပဲဟိုလက်နဲ့ကြီးနဲ့ပစ်ပေါ့ပြီးတော့ကြီးတပ်တွေထိုးတက်ပေါ့အလီကြောင်းတော့မရှိပါဘူးခင်ဗျဒါပေမဲ့ကြီးတပ်တော့လည်းထူးခြားပါတယ်ကွန်မန်ဒိုလိုဘာလို့တက်တက်ပေါ့နော်သူတို့ကြီးတပ်ထိုးတက်တဲ့အချိန်သူတို့ကဒီလူနည်းနည်းနဲ့တတုပ်အရင်ဟိုမှာနေရောက်3ရောက်တစ်ဖွဲ့နေရောက်3ရောက်တစ်ဖွဲ့အဲ့လိုတစုကြီးအဲ့လိုပေါ့နော်ထိုးတက်ပါတယ်ခင်ဗျအော်အလုံးပေါင်းလိုက်300လောက်ရှိပါတယ်။ဥပမာစစ်ကြောင်းတစ်ကြောင်းကိုတော့အနည်းဆုံး300 400လောက်သုံးပါတယ်အခု။လှုပ်ရှားမှုနည်းနည်းမြင်ပါတယ်အဲ့တက်က။အခုရပန်းဖြစ်နေတာတနေရာတည်းပဲဗျ။အဲ့ခုတ်ထံပတ်ဝန်းကျင်ပါပဲ။မနေ့တုန်းကတော့ကျတို့ဟိုနေကတန်ရောက်တာ4ယောက်လားမသိဘူးကျွန်တော်ကြားတယ်။ကုကန့်ဖက်ကပါ။ဒီနေ့ကတော့မကြားရဘူးဗျ။
ကုကန့်ဒေသကိုအစိုးရတပ်တွေကထိန်းချုပ်ထားလိုက်နိုင်ပြီလို့ပြီးခဲ့တဲ့ရပန်းနေ့အတွင်းအာဏာရပြည်ကံပြိုးပါတီရဲ့မီဒီယာတွေမှာဖော်ပြလာတာတွေရှိပါတယ်။ဒီအခြေအနေတွေဟာမမှန်ကန်ဘူးလို့ MNDA ဘက်ကညင်းဆိုကြောင်းဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းပြောလို့ပဲအဲ့ခုတ်ထံပတ်ဝန်းကျင်မှာကျွန်တော်စခန်းသေးလေးတစ်ခုရှိခဲ့ဒါပေမဲ့တိုက်ပွဲမဖြစ်ပါဘူးခင်ဗျတိုက်ပွဲမဖြစ်ဘဲနဲ့ကျွန်တော်က strategy ရကျွန်တော်နောက်ကိုနည်းနည်းလေးထုတ်ထားတာရှိပါတယ်ခင်ဗျကျွန်တော်ဒီလိုနေနေတာတော်တော်ကြာနေပါပြီခင်ဗ
ျအစိုးရတပ်တွေကကိုကန့်ဒေသဘက်မှာအခုလိုထိုးစစ်ဆင်နေတယ်လို့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တပ်မဟာ3 area ဖြစ်တဲ့မန်စီမြို့နယ်ထဲမှာလည်းထိုးစစ်တွေရှိနေတယ်လို့ KIU အဖွဲ့ရဲ့ညဉ့်ဉန်းရေးဆိုင်ရာညှိနှိုင်းကော်မတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးတောင်ခါကပြောပါတယ်
။ဒီနေ့အဲ့တဝဲပဲလေအဲ့ဒီနေရာကဟိုရှေ့တိုးတော့ဆုတ်ဖြစ်နေတာ။မန်စီမြို့နယ်ဗမော်ခင်မန်စီမြို့နယ်အတေပြောတော့မသိဘူး။ဒါပေမဲ့ပြင်းလာတဲ့အနေထားရှိတယ်။သူကအခုတမဆစ်ဆစ်တန်ရင်၄၅ရင်းလောက်ရှိပြီအဲ့ဒီနေရာမှာသူတို့တတ်ထထားတာပေါ့။အဲ့ဒီတဝိုင်းကဒေရခံနေကဘုံဘောဘက်နဲ့ဟိုရှမ်းပြည်မြောက်ပိုင်းပေါ့အဲ့ဒီဘက်မှာသူတို့ IDG အနေနဲ့တင်းဆောင်နေကြပါပြီဒါကဟိုစစ်စစ်ဖြစ်တဲ့ကလေးကနေတင်းဆောင်နေကြအခုကတသိန်းတောင်းပေါ့အားလုံးစုစုပေါင်းနေတော့ဘယ်လောက်ရှိရ
မတ်လ30ဒီကနေ့မှာလက်နက်ကိုင်တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ NCCT နဲ့မြန်မာအစိုးရညီညာရေးဖော်ဆောင်မှုအဖွဲ့ UPWC တို့ရန်ကုန်မြို့မှာဆွေးနွေးနေကြပေမဲ့လက်တွေ့မှာတိုက်ပွဲအခြေအနေတွေပိုပြင်းထန်လာပွဲရှိတယ်လို့ဦးတောင်ခါကသုံးသပ်ပါတယ
်။ပိုပြင်းလာတဲ့အနေအထားပဲရှိပါတယ်။ကျွန်တော်တို့ကြားရတဲ့သတင်းအရကတော့စက်ကားတွေအမြောက်အများလဲတက်လာပြီ၊လူရင်းအမြောက်အများလဲတက်လာပြီ၊နေရင်ပြန်လဲသူတို့ဥစားတန်းနိုင်တော့ပေါ့။သူတို့ကကနေရာဖြည့်တင်းပြီးတော့ပြင်ဆင်ထားတဲ့နေသားတွေရှိတယ်။တော့အနေထားကတော့ဒီထက်ပိုပြင်းလာပဲပုံစံပါပဲ။ဒါပေမဲ့ပြောတတ်ဘူးဒီကနေ့ရဲ့ NCCD နဲ့ UPWC တွေရဲ့ဒီနေ့30ရက်နေ့မှာဆွေးနွေးမယ်ဆိုတဲ့ဟာလေ။ဒီဝေးတဲမှာဘေပုံပင်ကြီးကအလျှော့တင်းရှိမလဲတော့ကျွန်တော်တို့တေးစားမပြောတတ်ပေမဲ့လည်းမြေပြင်အနေထားကိုကြည့်ရတာတော့ဒါပိုပြင်းလာမဲ့အနေထားရှိပါတယ်။
တစ်ဖက်မှာငင်းငင်းရေးဆွေးနွေးနေတယ်ဆိုပေမဲ့အခြားတစ်ဖက်မှာတော့စီရင်နီယာဖီအားပေးတဲ့နီလန်ဟောင်းကိုမြန်မာအစိုးရကအသုံးပြုနေတယ်လို့ KIO အဖွဲ့ကသုံးသပ်ပြောဆိုပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာပါတစ်ဆက်တည်းမှာပဲရန်ကုန်မြို့တော်မှာဆွေးနွေးတဲ့တိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာအစိုးရတို့ကြားအပြစ်ရရေးဆွေးနွေးမှုကဘာတွေများတိုးတက်မှုရလဲဆိုတာကိုကြည့်ကြရအောင်ပါရှင်။တနိုင်ငံလုံးအပြစ်ခတ်ရစရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီUPWC တို့နှစ်ဖက်ဆွေးနွေးနေကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်မူကြမ်းကိုဒီကနေ့အပြည့်သက်သဘောတူညီချက်ရခဲ့တယ်လို့နှစ်ဖက်တို့ကပြောပါတယ်။တနိုင်ငံလုံးအပြစ်ရရေးစာချုပ်မူကြမ်းဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ပထမခြေလှမ်းလည်းဖြစ်ပါတယ်။ဒီအပိုင်းကိုတော့မနေ့ပြန်မှအချောသက်ဆွေးနွေးပြီးနှစ်ဖက်ညှိနှိုင်းရေးခေါင်းဆောင်တွေပနမသဘောတူလက်မှတ်ရေးထိုးပြီးမူကြမ်းကိုအတည်ပြုသွားမှာလည်းဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မမေခါကပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ဆွေးနွေးပွဲ9ရက်မြောက်နေ့မှာပဲနှစ်ဖက်ကိုယ်စားလှယ်တွေကစာချုပ်မူကြမ်းအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းပြောကြားခဲ့တာပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA စာချုပ်မူကြမ်းဆွေးနွေးမှုနဲ့ပတ်သက်ပြီးခုရရှိလာတဲ့မူကြမ်းကိုတိုင်းရင်းသားခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးညီလာခံမှတင်ပြပြီးသဘောတူမတူဆုံးဖြတ်ပြီးမှတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA စာချုပ်ကိုချုပ်ဆိုသွားမှာပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA စာချုပ်မူကြမ်းဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT ခေါင်းဆောင်ဦးနိုင်ဟန်သာကခုလိုပြောပါတယ
်အခုကတော့ကျွန်တော်တို့အဆင့် NCCT နဲ့ UPWC အဆင့်မှာတော့အားလုံးသဘောတူညီရပါပြီဒါပေမဲ့နည်းနည်းတော့ပြောရအောင်ဒီတနိုင်ငံလုံးပြစ်ခတ်ရက်စဲရေးလက်မှတ်ထိုးဖို့အဆင့်ဆိုတဲ့အမှာကျွန်တော်တို့ NCCT အဆင့်နဲ့ဆုံးဖြတ်ပြီလို့မရသေးဘူး။ကျွန်တော်တို့ကအဖွဲ့ပေါင်းစုံရဲ့ထိပ်သီးခေါင်းဆောင်တွေကိုထိတ်ခေါ်ပြီးတော့မှအစည်းအဝေးလုပ်ရမယ်။အဲ့ဒါမှတင်ပြရမယ်။သူတို့ကနေပြီးတော့မှဆုံးဖြတ်ပေးရမယ်။သူတို့ဥပမာသူတို့ပြင်ချင်တာဖြည့်ဆွတ်ချင်တာရှိကောင်းရှိနိုင်မှာပေါ့ဗျာနော်။အဲ့သူတို့ရဲ့တင်ပြမှုတွေနဲ့တစ်ဖက်ကသူတို့ရဲ့အတည်ပြုမှုကိုရပြီးတော့မှတရားဝင်သူတို့ကိုယ်တိုင်လက်မှတ်ထိုးဖို့ဖြစ်ပါတယ်။အဲ့ဒါလိုရည်ရထားပါတယ်နော်။
တနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့နှစ်ဖက်ကိုယ်စားလှယ်တွေအနေနဲ့ပထမအဆင့်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA စာချုပ်မူကြမ်းရအောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။အခုဆွေးနွေးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မူကြမ်းနဲ့ပတ်သက်ပြီးအစိုးရဘက်ကပြည်ထောင်စုငင်းချမ်းရေးနဲ့ပြန်လည်ထူထောင်ရေး MBC မှအကြံပေးဦးလာမောင်ရှိကခုလိုပြောပါတယ
်အခုနောက်ဆုံးပေါ့လေတစ်ခါခေါင်းဆောင်တွေကိုယ်တိုင်ဖွဲ့တွေဘောစုနိုင်ခဲ့တဲ့ NCA မှာအခန်းပေါင်း9ခန်းနဲ့အပိုက်ပေါင်း33ပိုက်နဲ့ပိုက်ငယ်ပေါင်း86ခုပါပါတယ်အဲ့ဒါကိုကျွန်တော်တို့အချက်အလုံးကိုအချက်သဘောတူနိုင်ခဲ့ပြီဖြစ်တာကိုလည်းကျွန်တော်တို့မှာအပြည့်ပေးလိုပါတယ်သဘောတူထားတဲ့အချက်တွေကိုအဲ့နားရတဲ့ကောင်လည်းသူတို့ရဲ့ဆမ်းမြက်အသေးလေးကဆမ်းမြက်မှာပြန်ကြည့်ဖို့ဆိုရဲကျွန်တော်တို့ဘက်ကတော့ဂျီဘူအားဖြင့်တော့ဂျောဘက်ကတော့အားလုံးကျွန်တော်တို့ဘက်ကတော့ပြည်ပြလိုက်ပြည်ပြပြတာဖြစ်တဲ့အတွက်ဒီ CC ကိုလင်းဖို့တဲ့နေရာမှာတည်ပဲကျွန်တော်တို့ဘက်ကတော့ပြည်ပြကြတော့ဂျီဘူအားကတော့မဆိုးတော့
စာချုပ်မူကြမ်းမှာပါတဲ့သဘောတူညီဖို့ခဲနေသေးတဲ့အချက်တွေကိုအစည်းအဝေးဆုံးဖြတ်ချက်အနေနဲ့ထည့်သွင်းထားတယ်လို့တနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT ကဒေါက်တာစလိုင်းလျံမုံစာခေါင်ကပြောပါတယ်
ဒီမှာကျွန်တော်တို့ဆွေးနွေးပြီးတော့မှအဖြေရှာလို့မရတော့ဘူးဆိုတဲ့ဟာမျိုးတော့မဟုတ်ဆွေးနွေးရတဲ့အခါအရန်ခက်ခဲလို့စစ်တူးလို့မရတော့မယ့်အနေအထားမျိုးရှိတဲ့ဟာကိုကျွန်တော်တို့အနေနဲ့အစည်းအဝေးဆုံးဖြတ်ချက်အနေနဲ့ကျွန်တော်ထားပါတယ်အဲ့ဒီအစည်းအဝေးဆုံးဖြတ်ချက်အနေနဲ့ထားတဲ့အချက်တွေကိုကျွန်တော်တို့အနေနဲ့ဘလို့သဘောတူထားတယ်လဲဆိုတော့အထွေထွေမှာဟိုအပိုက်တစ်ခုအနေနဲ့သဘောတူညီမှုကိုကျွန်တော်ရေးထားပါတယ်အဲ့ဒီသဘောတူညီမှုအနေနဲ့ရေးထားတာဆုံးဖြတ်ချက်အနေနဲ့ပါသွားတဲ့အချက်တွေကိုကျွန်တော်တို့ NCA စာချုပ်မှာပါတဲ့အချက်အပိုက်ကိတော့ကျွန်တော်တို့စစ်ဆက်အကောင့်ထေပေါ်တဲ့နေရာမှာအကျုံးဝင်စေရမယ်ကူကားရမယ်ဆိုပြီးတော့ကျွန်တော်တို့သဘောတူထားတာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့နှစ်ဖက်စလုံးကတနိုင်ငံလုံးအပိခတ်ရစေသဘောတူစာချုပ်အမြန်ဆုံးလက်မှတ်ရေးထိုးဖို့လိုအပ်ပြီးတနိုင်ငံလုံးအပိခတ်ရစေသဘောတူစာချုပ်ချုပ်ဆူနိုင်မှာပဲနိုင်ငံရေးဆွေးနွေးပွဲစတင်ကျင်းပနိုင်မှာဖြစ်တယ်
နှစ်ဖက်သဘောတူဖို့ခက်ခဲနေသေးတဲ့အချက်တွေထဲမှာတက်သားသစ်စုဆောင်ခြင်းနိုင်ငံရေးတွေးဆောင်ဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ပုဂ္ဂိုလ်များတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA စာချုပ်ကိုလက်မှတ်ထိုးရမည်တိုင်းရင်းသားအဖွဲ့အစည်းနဲ့လုံခြုံရေးဆိုင်ရာပေါင်းစည်းခြင်းစတဲ့အချက်တွေပါဝင်ပါတယ်ရှင်
ရန်ကုန်ခြေဆိုင် VOA သတင်းတောက်မမေခါရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါရရှင်။တိုင်းရင်းဒေသစစ်ရေးတွေနောက်အပြစ်ခတ်ရက်စဲရေးကိစ္စတွေအပြီးအခုတခါတင်ပြပေးချင်တာကတော့ရွေးကောက်ပွဲဆိုင်ရာသတင်းတစ်ပုဒ်ဖြစ်ပါတယ်။မကြာခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရန်ကုန်တိုင်းဒေသကြီးအတွင်းကဆယ်မြို့နယ်မှာဒီကနေ့စတင်ကြီးညာလိုက်ပါပြီ။ဒီမျိုးနယ်တွေကမဲဆန္ဒရှင်စီရင်တိကျမှန်ကန်မှုရှိမရှိဆိုတာကိုလည်းအတိုက်အခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့ဗဟိုမဲဆီရင်စစ်စစ်ရေးအဖွဲ့ကစစ်စစ်ဆောင်ရွက်မှာဖြစ်တယ်လို့လည်းသိရပါဗျ။အသေးစိတ်ကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။2015ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမတ်လကုန်မှာပဲရန်ကုန်တိုင်းဒေသကြီးဆယ်မြို့နယ်ဖြစ်တဲ့ဘိုးတထောင်ပဇွန်တောင်ဒေါ်ပုံစိတ်ကန်းတကုံလာသာကြောက်တရားလမ်းမတော်ကမာရွတ်နယ်စိတ်ကြီးခနောင်တို့မြို့တွေမှာစတင်ကျင်းညာလိုက်ပြီးဖြစ်ပါတယ်။မဲပေးခွင့်ရှိတဲ့မဲဆန္ဒရှင်တွေရဲ့စည်ရင်ကိုရက်ကွက်အုပ်ချုပ်ရေးမှူးရုံးမှကျင်းညာထားတဲ့အကြောင်းကြောက်တရားမြို့ကရန်ကုန်မြို့ကန်ကိုစိုးမိုးမြင့်ကအခုလိုပြောပြပါတယ်။
မဲဆင်းတွေကိုရဝတ်တုံးကျွန်တော်ရက်ကွက်အုပ်ချုပ်ရေးမှူးရုံးပေါ့ရက်ကွက်အုပ်ချုပ်ရေးမှူးရုံးရဲ့အနီးတစ်ဝိုက်ပေါ့ပြီးတော့ရက်ကွက်ရဲ့လူသွားလူလာပေါ့နော်များတဲ့နေရာတွေမှာသူတို့ခွဲပြီးပေါ့နှစ်နေရာလောက်ကျွန်တော်တွေ့တာတော့နှစ်နေရာတော့ကျွန်တော်ကတော့ကြောက်တရားဆိုကြောက်တရားတွေ့တယ်ကျွန်တော်ဘိုးတော်ကမှလည်းတွေ့တယ်အဲအဲ့လိုမျိုးလေးကတ်ထားတယ်ကတ်ထားတဲ့အခါမှာသူကအဓိကတော့စင်ပေါ့နော်ပထမဆုံးဦးမှာဒီမဲဆန္ဒနယ်အမှတ်ဘလောက်ပေါ့နော်အမှတ်ဘလောက်ကမဲပေးနိုင်သူစည်ရင်းဆိုပြီးတော့သူကပါတယ်အဲ့စည်ရင်းပေးဘေးနားမှာစင်ပါတယ်ပြီးအညီပါတယ်ပြီးရင်မှတ်ပုံတွေနံပါတ်ပါတယ်ပြီးလိပ်စာပါတယ်ခင်ဗျကျွန်တော်တွေ့တော့တော့ဟိုရက်ကွက်ထဲမှာရှိတဲ့ပြည်သူတွေကတော့ဗိုဒါလစ်ကိုသူတို့ရဲ့စိတ်ဝင်စားမှုအားနည်းနေတယ်ဗျဒါကလည်းအားနည်းနေတယ်ဆိုတာအာဏာပိုင်ပေါ့ကျွန်တော်ရက်ကွက်ကော်မရှင်ရက်ကွက်ကော်မရှင်ပေါ့နော်ရောကော်မရှင်နေရလေတေချာကိုကျွန်တော်တို့ကြေညာပြီးတော့မှအလုံးလုံးမှုပိုင်းမှာလည်းအားနည်းနေသေးတယ်ခင်ဗျ
ဒီမဲဆန္ဒရှင်စည်ရင်ထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့နိုင်ငံသားတိုင်းဥပဒေနဲ့အညီမဲပေးခွင့်ရရှိရေးနောက်ပြီးတော့ထုတ်ပြန်တဲ့မဲဆန္ဒရှင်စည်ရင်တိကျမှန်ကန်မှုရှိမရှိဆိုတာသိရှိနိုင်မှုအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကလည်းဗဟိုမဲစည်ရင်စည်ရေးအဖွဲ့ဖွဲ့ပြီးတော့ဆောင်ရွက်မှာဖြစ်တယ်လို့အဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟိန်ကပြောပါတယ
်ကဲကတ်တဲ့မင်းစင်းကအချိန်ကကျွန်တော်တို့မေဆာနာရှင်စင်းခေါ်ပါလေမေဆာနာရှင်စင်းမှာကျွန်တော်အပိုင်းသုံးပိုင်းလုပ်လို့ရပါတယ်ခင်ဗျာအဲတခုကတော့ကျွန်တော်တို့ဒီပေါ့လေဟိုတရားဝင်နေထိုင်ပြီးတော့တရားဝင်နေထိုင်ရလို့ပြောတာကျွန်တော်တို့ကအိမ်နောက်စုဇေယျပေါ့နော်အိမ်နောက်စုစင်းနေနေထိုင်တဲ့လူတွေကဒီမင်းစင်းမှာမပါဘူးဆိုရင်ကျွန်တော်ဖြစ်ဆက်ဖို့အတွက်ကျွန်တော်လုပ်ပြလို့ရပါတယ်အဲ့တော့ကမင်းစင်းမှာကျွန်တော်အမီပေါ့နော်စလုံးပေါင်းမှားနေတာလို့ကျွန်တော်တို့ကခုနပြောလို့ပေါ့ဦးနဲ့တော်နဲ့မှားနေတာလို့တောင်မဟုတ်နေမှာမှားနေတာလို့ဆိုလို့ရှိရှင်ကျွန်တော်ရပြင်ဒီချိန်မှာပြင်လို့ရပါတယ်ခင်ဗျအဲ့နောက်တစ်ချက်ကကျွန်တော်တို့ဒီဟိုပြေဆုံးသွားပြီပေါ့နော်ပြေဆုံးသွားတဲ့လူကြီးရဲ့နာမည်ကဒီမဲဆင်းမှာပါနေတယ်အဲ့နောက်ကကျွန်တော်တို့ထောင်ကျသွားတဲ့လူကြီးရဲ့ဒီထောင်ကျသွားတဲ့လူကြီးကကျွန်တော်တို့ဒီရုပ်ပေါ်ကျင်းပမယ်ချိန်မှာဒီမဲဆင်းမှာပါနေတယ်ဒါမှမဟုတ်ရှင်နိုင်ငံဒါနိုင်ငံကြားသားပြည်ခံထားပြီးတဲ့လူကဒီမဲဆင်းမှာပါနေတယ်ဒါမှမဟုတ်ကျွန်တော်တို့ကဒါနာဝနာကျရတဲ့မှာဒါနာဝနာကျဒါပေါ့လေဒီထွက်သွားတဲ့လူကမဲဆင်းမှာပါနေတယ်ဆိုရင်အဲ့ဒါကြီးကိုဖြတ်ပြီးကျွန်တော်တို့ဒါကန့်ကွက်လို့ရပါတယ်ခင
်ဗျမတ်လကုန်မှာပထမအဆင့်ရန်ကုန်တိုင်းဒေသကြီးဆယ်မြို့နယ်တွင်းကမဲဆန္ဒရှင်စည်ရင်ကိုထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့ပြည်နယ်နဲ့တိုင်းအသီးသီးကမြို့နယ်52မြို့နယ်မှာလည်းမဲဆန္ဒရှင်ရဲ့စည်ရင်ကိုထုတ်ပြန်သွားဖို့ရှိတယ်ဆိုတာသိရကြောင်းဗဟိုမဲဆင်းရေးစည်ရေးအဖွဲ့ NND ကပြောပါတယ်
ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကျွန်တော်စီမံချက်ပေါ့နော်စီမံချက်ပထမအဆင့်အနေနဲ့ကျွန်တော်ဒါဆယ်မြို့နေပါခင်ဗျာဒုတိယအဆင့်အနေနဲ့ဆိုရင်ကျွန်တော်တို့42မြို့နယ်ပေါ့နော်မန္တလေးတိုင်းမှာဆိုရင်15မြို့နယ်ပါမယ်ရှမ်းပြည်နယ်မှာဆိုရင်ရှမ်းပြည်နယ်တောင်ပိုင်းမှာမြို့နယ်ပါမယ်ပေါ့နော်အဲအဲ့ဒီလိုပေါ့နော်ကျွန်တော်ဒီ42မြို့နယ်ဒါတို့ဒီမဲခြင်းလုပ်နေတာရှိပါတယ်ခင်ဗျာအဲ့ဒါကြီးပြီးလို့ရှိလို့ရှိရင်တို့ကဒီအခုကျွန်တော်ကြီးညာလို့ပြောကြီးညာမှာပါခင်ဗျာကြီးညာတဲ့ခကြိုင်ကြီးညာရင်းမှုတွေကျွန်တော်တို့ကကျွန်တော်တို့လည်းမြေကြီးစစ်စစ်ကြီးတွေကျွန်တော်ပြန်လို့ပါပါခင်ဗျာ
မဲဆန္ဒရှင်ပြည်သူလူထုအနေနဲ့အသက်18နှစ်ပြည်သူတိုင်းနိုင်ငံသားတိုင်းမဲပေးခွင့်အိမ်ထောင်စုစည်ရင်အတိုင်းရက်ွက်မြို့နယ်ပြည်နယ်တိုင်းတွေမှာဆန္ဒမဲပေးနိုင်ဖို့အပါအဝင်မဲပေးခွင့်ရှိတဲ့မဲဆန္ဒရှင်တွေရဲ့စည်ရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစီစစ်ထုတ်ပြန်နေတာဖြစ်ပါတယ်ရှင်
ကွာလွန်ပူစင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာတိုင်းပြည်ကိုခစ်မိပြီးစီးပွားရေးမှာထိတ်တန်းရောက်အောင်ဖန်တီးပေးခဲ့သူဖြစ်ထင်ရှားပါတယ်။တစ်ဖက်မှာလည်းတိုင်းပြည်အာဏာကိုထိန်းချုပ်တာအတိုက်အခံတွေကိုနှိပ်ကုပ်ခဲ့တာတွေလို့အနှုတ်လက္ခဏာတွေလည်းရှိခဲ့တာပါ။စင်ကာပူနိုင်ငံရဲ့အာဏာချက်အာသာချက်တွေကနေမြန်မာနိုင်ငံအနေနဲ့သင်ကန်းစာယူနိုင်တာဘာတွေရှိသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-994 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ပါရရှင်အခုတော့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုတင်ပြပေးချင်ပါတယ်အမေရိကန်အောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့ပါတီကြီးနှစ်ရပ်တို့ကလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းဧပြီလ၁ရက်နေ့မှာတော့မြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်အမေရိကန်အောက်လွှတ်တော်အနည်းစုခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာစနေနေ့ကတော့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေပြီဖြစ်ပြီးအရေးပါတဲ့အမေရိကန်နဲ့အာရှဒေသတွင်ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြဖို့လည်းရှိပါတယ်။အမေရိကန်နဲ့အာရှဒေသတွင်လုံခြုံရေးပူးပေါင်းဆောင်ရွက်မှုလူ့အခွင့်အရေးကိစ္စနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေလည်းဆွေးနွေးမဲ့အထဲမှာပါပါတယ်။လာမယ့်ဗုဒ္ဓဟူးနေ့မှာတော့ Miss Pelosi ဦးဆောင်တဲ့ American ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပြီးနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဖို့ရှိပါတယ်။မြန်မာသမ္မတအယုံညွှန်ကြားရေးမှူးဦးစော်ထေးကလည်း Miss Pelosi နဲ့ဦးသိန်းစိန်တို့တွေ့ဆုံမယ်ဆိုတာကိုအတည်ပြုပါတယ
်။ Minority Leader ဟိုကျွန်တော်တို့တမားရင်းနဲ့တွေ့မယ်ဟော
။အော်ဟုတ်ကဲ့ဆရာဘယ်နေ့တွေ့မလဲရှင
်။ဆရာနေ့ပဲဟော။အဲ့ပြီးရင်တော့ပြတင်းထုတ်ပါမယ်ဗျာ။
American အလှတော်လူနည်းစုခေါင်းဆောင် Nancy Pelosi နဲ့လွှတ်တော်အမှတ်5ဦးပါကိုယ်စားလှယ်အဖွဲ့ဟာဧပြီလ10ရက်နေ့မှာရန်ကုန်မြို့ American တန်ရုံမှာလဲလူမှုအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေနဲ့လဲတွေ့ဆုံဖို့စီစဉ်ထားပါတယ်။ဒီတွေ့ဆုံဖွဲ့ကိုတက်ရောက်မဲ့မတ်မေစပေဖြူကလည်းအခုလိုပြောပါဗျ။ပိုရောက်ပြီးတ
ော့မှလေသူတို့အဓိကသူတို့ common interest ဖြစ်တဲ့ပေါ့နော်။သူတို့ဖွင့်ပေးတဲ့ပုံမှာမူတည်တော့ပဲကျွန်တော်တို့ကဆွေးနွေးမှာပါ။ကျမကတော့ဟိုကားဆွေးနွေးမယ်ဆိုအဓိကတော့ကျမလည်းလုပ်နေတာကတော့ဒီဗီတာမင်များပေါ့တန်ဖတ်မှုအပြောက်ရင်းနဲ့ကျမတန်းပြီးနေရပြီပေါ့နော်ပြီးတော့တခြင်းအရေးဆိုတော့ကျမကတော့အလားတူနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာပါတို့တော့လည်းဘာတွေအသေးစိတ်ဆွေးနွေးမလဲဆိုတာကတော့ဟိုသူတို့ဘာတွေအဓိက interest ဖြစ်ပြီးတော့မင်းကောဘာရှိမလဲဆိုတဲ့ပုံမှန်ဒီမှာပေါ့နော်
အာရှခီးစဉ်အစစနေနေ့ညပိုင်းမှာဂွန်းမှာရှိတဲ့အမေရိကန်လေးတပ်အခြေစိုက်စခန်းမှာတထောင်နားစင်မှာတော့အောက်လွတ်တော်လူနည်းစုခေါင်းဆောင် Miss Pelosi ကသူမတို့အဖွဲ့ရဲ့အာရှခီးစဉ်နဲ့ပတ်သက်ပြီးပြောဆိုရမှာပေါ့တော့အဖွဲ့ဝင်တွေအနေနဲ့အထူးစိတ်ဝင်စားနေတဲ့အချက်ကလက်တလောစစ်ဆန်ညှိနှိုင်းထားပြီးဖြစ်တဲ့ Pacific ဒေသတလွာကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကဒေသရင်းဈေးကွက်နဲ့စီးပွားရေးအပေါ်မှာဘလို့တက်ရောက်မှုရှိမလဲဆိုတာဒီကိုစိတ်ဝင်စားကြတယ်လို့လည်းလူနဲ့အနည်းစုခေါင်းဆောင်နန်စီပလိုစီကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်အာရှ၅နိုင်ငံခီးစဉ်ကိုလာရောက်ချတဲ့ American လွှတ်တော်အမတ်တွေထဲမှာတော့လွှတ်တော်စွန့်ရင်နဲ့ကုန်သွယ်ရေးတရားစီရင်ရေးဗဏ္ဍာရေးတင်ရစာတက်နဲ့လက်နက်ကင်တပ်များဆိုင်ရာကော်မတီတို့ကကိုယ်စားလှယ်တွေလည်းပါဝင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုစီစဉ်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးဒီနောက်မှာတော့ဘလော့ဂါရီပြောသမျှသက်တမ်းရောင်သတင်းလာနဲ့အတူသူယုံကြည်ရအစီအစဉ်မှာတော့
ဟိုတကယ်တကယ်ကျမတို့တောနယ်တွေမှာဆိုရင်ပြည်ပမှာကြောင်းတက်ဖို့အခွင့်အရေးတွေရပါလေနဲ့မင်းကလေးဖြစ်လို့ဆိုရင်အကြောင်းပြချက်တစ်ချက်ချင်းနဲ့မိဘတွေကခွင့်ပြုရာတွေကိုတွေ့ကြုံခဲ့ရရပါ
တော့ဒါတော့အမေရိကန်ပြည်ထောင်စုမှာပညာသင်နေတဲ့မတ်ပန်စီသိန်းလွင်ရဲ့ယုံကြည်ရာဖြစ်ပါတယ်ဒါဒီမတိုင်ခင်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်ရှင်ဒေါ်လာဘီလီယံပေါင်းများစွာနဲ့တရုတ်နိုင်ငံကဥဆောင်ဖွဲ့စည်းမဲ့ဖွံ့ဖြိုးရေးဘဏ်အသစ်မှာတီထောင်သူအဖွဲ့ဝင်နိုင်ငံအဖြစ်ရှောက်ထားရမယ်နောက်ဆုံးရဟာမတ်လကုန်အဖြစ်တရုတ်နိုင်ငံကသတ်မှတ်လိုက်ပါတယ်သတ်မှတ်ထားတဲ့ရဲပြေးဖို့နှီးကပ်နေတာနဲ့အမျှအဖွဲ့ဝင်အဖြစ်ရှောက်ကြတဲ့ဥရောပနဲ့အာရှတိုက်ကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေလည်းတစားထက်တစားများလာနေပါတယ်။တရားဝင်မဖွဲ့စည်းရသေးတဲ့ဒီဘဏ်ရဲ့ဆန်နှုန်းတွေနဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေအပေါ်အစိုးပိုင်းတို့ကစိုးရိမ်ပူပန်မှုရှိနေတဲ့အမေရိကန်နိုင်ငံကိုယ်၌ကအခုချိန်မှာပူးပေါင်းဆောင်ရွက်ဖို့အတွက်ပြောလာနေပြီလည်းဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်ဘေးလိုက်ဘေကျင်းမြို့ကနေသတင်းပေးပို့ထားတာနဲ့အတူဒီသတင်းဖတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ကမ္ဘာကြီးရာကိစ္စတွေမှာတရုတ်နိုင်ငံအနေနဲ့ဒီတက်ပို့ပြီးတော့တက်တက်ကြွကြွပါဝင်လှုပ်ဆောင်ဖို့နိုင်ငံတကာအသံဝိုင်းကလိုလားနေကြတာပါဒါပေမဲ့ AIIB အာရှအခြေခံအစအဦးရင်းနှီးမြှုပ်နှံမှုဘဏ်ကိုတည်ထောင်မယ်လို့တရုတ်နိုင်ငံကမနစ်ကကြေညာလိုက်တဲ့အခါမှာတော့အမေရိကန်ပြည်ထောင်စုဘက်ကတိတ်ပွင်မကြခဲ့ပါဘူးတဘာဝပါဝင်ကျင်ထင်းသိမ်းဆောက်ရှောက်ရေးလူမှုအသံဝိုင်းလုံခြုံမှုရှိရေးဆိုတဲ့ကိစ္စတွေကိုဘလို့ကင်တွဲဖြည့်ရှင်းမလဲဆိုတဲ့စိုးရိမ်မှုတွေအပေါ်ဒီဘဏ်ကဘလို့စံချိန်စံညွန့်နေတဲ့ကင်တွဲဖြည့်ရှင်းမလဲဆိုတဲ့အချက်ကိုအရင်ထုတ်ပြန်ပေးဖို့အဖွဲ့ဝင်အဖြစ်လျှောက်ထားကြမဲ့တိုင်းပြည်တွေဘက်ကနေတောင်းဆိုသင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုစိုးရိမ်မှုတွေထွက်နေတာတွေကိုအကောင်းဆုံးပြုပြင်ပြောင်းလဲတဲ့နည်းဟာအထက်မှာပါဝင်ပြီးလုပ်တဲ့နည်းဖြစ်တယ်ဆိုပြီးအခုလအစောပိုင်းတုန်းကဗြိတိန်နိုင်ငံကအဖွဲ့ဝင်အဖြစ်လျှောက်ထားလိုက်ပါတယ်။အမေရိကန်ရဲ့တုံ့ပြန်မှုဟာခင်းနောက်ကျတဲ့တွေးခေါ်မှုဖြစ်တယ်ဆိုတာကိုပြသလိုက်တာပဲလို့အာရှရေးရာသုတေသီအလေဟန်ဒရိုရေးယက်ကပြောပါတယ်။
Not participating in the AIIB is like, you know, being in the playground and all the children are playing a game and, you know, you're there.
AIIB အဖွဲ့မှာမပါတာကဘာနဲ့တူတယ်လဲဆိုတော့ကစားခွင်းထဲကိုရောက်နေတဲ့အချိန်တခြားကလေးတွေကစားနေကြတာကိုကိုကတွေ့နေရတယ်။ဒါပေမဲ့ကို့မှာပါတဲ့ဘောလုံးနဲ့သူတို့ကမကစားတဲ့အတွက်ဆိုပြီးတော့ခမားကဒေါင့်တနေရမှာတွားထိုင်နေတယ်လို့ဖြစ်နေတယ်
။လက်ရှိတည်ရှိနေပြီးသားဖြစ်တဲ့ကဘာဘန်နဲ့အာရှဖွံ့ဖြိုးရေးဘဏ်စတဲ့အဖွဲ့အစည်းတွေကို AIIB ကအစားထိုးဖို့လုပ်နေသလားဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အတွက်အမေရိကန်ကဒီအဖွဲ့မှာပူးပေါင်းပါဝင်ဖို့ဝန်လဲနေတာလို့နိုင်ငံခြားဆက်ဆံရေးကောင်စီကအကြီးတန်းသုတေသီရောဘတ်ခန်းကပြောပါတယ်တတ်မှတ်ထားတဲ့မတ်လ31ရက်နေ့မတိုင်ခင်အမေရိကန်ပြည်ထောင်စုကအဖွဲ့ဝင်အဖြစ်ရှောက်မှာမဟုတ်ဘူးလို့သုတေသီတွေကတုံ့တက်နေကြတာပါတကယ်လို့အမေရိကန်ကအဖွဲ့ဝင်ဖြစ်ချင်အောင်တော့နိုင်ငံရေးအခြေအနေတွေကရှိနေသေးတယ်လို့ရောဘတ်ခန်းကပြောပါတယ
် In a world with better politics the US would be joining this institution but because of the environment on the hill
နိုင်ငံရေးအခြေအနေတွေကောင်းမွန်နေတဲ့ကမ္ဘာမှာဆိုရင်တော့အမေရိကန်ပြည်ထောင်စုကပူးပေါင်းပါဝင်ပါပါဒါပေမဲ့အမေရိကန်နိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေကဒီအဖွဲ့မှာပူးပေါင်းပါဝင်ရေးလွှတ်တော်ရဲ့ခွင့်ပြုချက်ရဖို့မပြောနဲ့ဘူးလက်ရှိရှိပြီးသား IMF နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့အပေါ်အင်အားကြီးထွက်လာနေတဲ့တိုင်းပြည်တွေပိုပြီးစိတ်ဝင်စားလာအောင်လုပ်ဖို့အတွက်အခြေခံကြတဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့တော့မှမဖြစ်နိုင်ဘူးဖြစ်နေတာပါ
ကမ္ဘာစီးပွားရေးနဲ့ဆိုင်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာသူတို့ဘက်ကပို့ပြီးတော့ပြောဆိုခွင့်ရှိဖို့တရုတ်နဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေကလိုလားနေကြတာပါဒါပေမဲ့ IMF နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့မှာမဲပေးခွင့်နဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အဆိုပြုထားတဲ့ကိစ္စဟာလည်း2010ခုနှစ်ခေတ်ကအမေရိကန်လွှတ်တော်မှာရှင်မတိုးနောက်မဆုတ်ဒီတိုင်းရှိနေပါတယ်အဲ့ဒီလိုကြံ့ကြံ့မှုတွေဖြစ်နေတဲ့အတွက်တခြားနည်းလမ်းတွေရွေးချယ်စဉ်းစားကြဖို့ တရုတ်နဲ့တခြားနိုင်ငံတွေကစဉ်းစားလာကြတာပါအခြေခံအဆောက်အဦတွေတည်ဆောက်ဖို့အာရှတိုက်အတွင်းမှာအကြီးအကျယ်လိုအပ်နေတာပါအာရှတိုက်ထဲမှာအခြေခံအဆောက်အဦအတွက်အသုံးစရိတ်နှစ်စဉ်ဒေါ်လာဘီလီယံ800လောက်လိုအပ်နေတယ်လို့အမေရိကန်နဲ့ဂျပန်နိုင်ငံတို့ကဥဆောင်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်ဒါပေမဲ့အဲ့ဒီလိုအပ်ချက်ရဲ့အစိတ်ပိုင်းတချို့ကသာသူတို့အနေနဲ့ဖြည့်ဆည်းပေးနိုင်တဲ့အတွက်လဲ AIIB ဘဏ်အနေနဲ့ဝင်လုပ်ဖို့နေရာတွေအများကြီးရှိနေတာပါIMF ကမ္ဘာဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကအရာရှိတွေကလည်း AIIB ဘဏ်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေပြီလို့ပြောပါတယ်။နိုင်ငံတကာအသံဝိုင်းကလက်ခံထားပြီးဖြစ်တဲ့အစ်စ်မြင့်စံချိန်စံညွှန်းတွေနဲ့အညီလှုပ်ဆောင်မဲ့နိုင်ငံစုံအဖွဲ့အစည်းတွေကိုသူတို့အနေနဲ့ကြိုဆိုကြောင်းအမေရိကန်အရာရှိတွေကပြောပါတယ်။အစ်စ်မြင့်စံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်တယ်ဆိုတာသိကြအောင်ကမ္ဘာဘဏ်အာရှဖွံ့ဖြိုးရေးဘဏ်တို့နဲ့အတူပူးပေါင်းဆောင်ရွက်ဖို့လဲ AIIB ဘဏ်ကိုအမေရိကန်ကတွန်းအားပေးနေပါတယ်။ဒီအဖွဲ့အနေနဲ့အစ်စ်မြင့်စံချိန်စံညုံးနေတဲ့အညီလှုပ်ဆောင်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံကပြောကြားလိုက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေတဲ့အပေါ်မှာလည်းနားလည်သဘောပေါက်ကြောင်းပြောပါတယ်ဒါပေမဲ့လုပ်ငန်းပိုင်းဆိုင်ရာကိစ္စရပ်တွေကိုအဖွဲ့ဝင်နိုင်ငံတွေကလာမဲ့လတွေအတွင်းအပြန်အလှန်ညှိနှိုင်းခြင်းမလုပ်နိုင်ခင်အထိတော့အသေးစိတ်သိနိုင်အောင်မှာမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရပိုင်းဆင်ဟွာသတင်းမှရေးသားအသိပေးချက်အရာကတော့ကမ္ဘာပေါ်မှာအမေရိကန်နိုင်ငံကဗီတိုအာဏာကင်ထားသလိုမျိုးဒီအဖွဲ့ရဲ့အဖွဲ့ဝင်ဘယ်နိုင်ငံကမှအဲ့ဒီလိုအခွင့်အာဏာကိုပိုင်ဆိုင်ခွင့်ရှိမှာမဟုတ်ဘူးလို့ဆိုပါတယ်တရုတ်နိုင်ငံအနေနဲ့သူ့ရဲ့ခေါင်းဆောင်မှုအသစ်ယာရုကိုဘလို့ကင်တွယ်မလဲဒီအဖွဲ့ဟာလက်ရှိတည်ရှိပြည်သားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မလားတခြားစန့်ကျင်ဘက်ကိုပဲဦးတည်သွားမလားဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ Broken Institute ကဥဆောင်ညွှန်ကြားရေးမှူးတူဦးဖြစ်သူ Tom Wright ကပြောပါတယ
် This is not the end it's really just the beginning and especially the beginning of a new chapter for China.It set up this bank. It said,
"The case is the marine pido ma mahubavu. That the girl asabe si ba de. Atu the pino deu nengan tre kanda the tuku phun lai java. Di bango deu tuka usang bi di thau me. Suru nene gong sang mu kan kana o yume lo pyo de. Dabe me suru be lo pyu mu chin chan mle so ra iya ma megoni tuku chan ni ba de.
Deu nengan ane ne asha data atwin ga ache kan asau u si man ngai ni ko lou saung bo. Patawi ane itha ya tamu thu cha de ache ni ma shi ni da ba.ဒါပေမဲ့အခုအချိန်ထိတော့နှစ်ဖက်အပြန်အလှန်ညှိနှိုင်းဆောင်ရွက်တဲ့နည်းနဲ့အစိုးရပိုင်းကုမ္ပဏီတွေကဥဆောင်လုတ်ကင်တဲ့နည်းလမ်းတွေကိုပဲအသုံးပြုနေတာဖြစ်ပါတယ်။နိုင်ငံတကာစံချိန်စံညွှန်းနေတဲ့အညီလုတ်ဆောင်တာဟာရှေ့ကိုတလန်းတိုးလာတဲ့သင်္ကေတဖြစ်တယ်လို့ ANZ ဘဏ်အဖွဲ့ကစီးပွားရေးပညာရှင်လူလီကန်းကပြောပါတယ
်။ That means whenever AIIB construct a major infrastructure project abroad it will not only
ဆိုလိုချင်တာကတော့ AIB bank အနေနဲ့နိုင်ငံခြားတိုင်းပြည်တွေမှာအခြေခံအဆောက်အဦလုပ်ငန်းစီမံကိန်းတွေလုပ်ပြီးဆိုရင်အဲ့ဒီစီမံကိန်းတွေအတွက်တရုတ်ကုမ္ပဏီတင်တာမကဘူးတခြားဖွဲ့ဝင်နိုင်ငံတွေကကုမ္ပဏီတွေလည်းတန်းတူလျှောက်ပိုင်ခွင့်ရှိသွားတဲ့သဘောဖြစ်ပါတယ်အဲ့ဒီလိုပြိုင်ဆိုင်မှုတွေပေါ်လာခြင်းအပြင်ပြည်ပနိုင်ငံတွေမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဥရောပတိုက်ကဝေဖန်ပြောဆိုနေတာတွေလည်းရော့ကျသွားစေပါလိမ့်မယ
် AIIB bank အနေနဲ့အနည်းဆုံးအမေရိကန်ဒေါ်လာ100ဘီလီယံနဲ့စဖွင့်ဖို့တရုတ်နိုင်ငံကပြင်ဆင်နေတာဖြစ်ပြီးအဲ့ဒီငွေအများစုကိုလည်းတရုတ်နိုင်ငံကပဲထက်ဝင်มาဖြစ်ပါတယ်။ဒီဘဏ်မှာမြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်အဖြစ်ရှောက်ထားသူစုစုပေါင်း36နိုင်ငံရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။ကိုစောဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးခန္ဓာဖြစ်ပါရရှင်ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနေ့ခင် VOE မြန်မာပိုင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုကတော့သတင်းပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မဆုမြတ်မောစီစဉ်တင်ဆက်တာပါရှင
်။ဒီနေ့ Austin မြို့မှာလုပ်တဲ့ South by Southwest ညီလာခံကြီးမှာတော့ဓာတ်ရိုက်ဗီဒီယိုရိုက်ပြီးတော့ share နိုင်တဲ့ Meerkat application ကတော်တော်လေးလူပြောများနေတယ်ကိုသားညုံကြီး
နှစ်တိုင်းနှစ်တိုင်းဒီနီးပညာဂီတနဲ့ရုပ်ရှင်ဖန်တီးမှုအသစ်တွေကိုပွဲထုတ်ပြကြတဲ့ South by Southwest ကိုပြောတာမဟုတ်လား Texas ပြည်နယ်မှာနှစ်တိုင်းလုပ်တာလေဒီ CNN ရုပ်သံကသတင်းတောက်တောင်မှာအဲ့ဒီ Meerkat app video နဲ့ရိုက်ပြီးတော့သတင်းလုတ်ထားတာမှတွေ့လိုက်သေးတယ
် CNN ကလည်းလုတ်တယ် CNBC ကလည်းလုတ်တယ် Guardian သတင်းစာကြီးကလည်း Meerkat app ကိုသုံးပြီးတော့သတင်းလုတ်တယ်တခြားနာမည်ကြီးရုပ်ရှင်မင်းသားတွေရောအားကစားသမားတွေရောဒီ application ကိုသုံးပြီးတော့မှlive video တွေ share ကြတာတော်တော်များများပါပဲ
တီထွင်ဖန်တီးမှုအသစ်တွေကိုစင်တင်မှုစူးစမ်းတဲ့သူတိုင်းအရောက်သွားကြတဲ့ပြပွဲမျိုးမှာလူပြောများနေတယ်ဆိုရင်တော့အဲ့ဒီဟာကပို့ပြီးတော့နာမည်ကြီးတော့မှထင်တယ် Twitter တုန်းကလည်းဒီ South by Southwest ပြပွဲကြီးကနေလူပြောများလို့လူတွေတုံးလာကြတာအခုဆိုရင်ကဘာမှာ Twitter တုံးတဲ့သူကတန်း280တောင်ကျော်နေပြီဗျ
ဟုတ်ပါကိုသားညုံရဲ့2008ခုနှစ်တုန်းက South by Southwest ပြပွဲကနေပြီးတော့စခဲ့တာအခုဆိုလို့ရှိရင် tweet လုတ်လိုက်တယ်ဆိုတဲ့အပြောကဘာမှမဆန်းတော့ဘူးအခုလည်း Mia Get လုတ်လိုက်တယ်ဆိုတဲ့အသုံးနှုန်းတွေကစနေပြီပြောရမယ်ဆိုလို့ရှိရင် Mia Get နဲ့ Twitter ကလည်းတွဲနေတယ်ရှင် Mia Get application က Twitter သုံးတဲ့သူတွေအတွက်ကိုရည်ရွယ်ပြီးတော့လုတ်ခဲ့တာပါ Twitter ပေါ်မှာကိုယ့်ကို follow လုပ်နေတဲ့သူတွေကိုကိုရိုက်ပြခြင်းနဲ့ video ဓာတ်ရိုက်ရိုက်ပြနိုင်အောင်လို့လုပ်ထားတာဆိုတော့ Mia Get app သုံးဖို့အတွက်က Twitter account ရှိဖို့လိုတယ်လေ
ဒါနဲ့ဒီ Twitter က Mia Get ကိုကန့်သတ်ချက်တွေလုတ်လိုက်တယ်မဟုတ်လားမဆင်မြတ်မွေအဲ့ဒါကြောင့်လဲ ID ဆောင်းမရှင်တွေပို့ပြီးတော့စိတ်ဝင်စားခဲ့ကြတာပဲဗ
ျဟုတ်ပါတယ်စပြောရမယ်ဆိုရင်တော့ဒီ Mia Get app စပြီးတော့သုံးလို့ရတာက February 28ရက်နေ့တုန်းကမှစတာပါ Twitter account နဲ့တွဲပြီးတော့သုံးနိုင်အောင်လုပ်တယ်လို့ပြောတဲ့အတိုင်းပဲ Mia Get application ကိုသုံးလို့ရဖို့အတွက်ကကိုယ့်ရဲ့ Twitter account နာမည်တို့ password တို့သုံးပြီးတော့ဝင်ရတာ Twitter ဘက်ကကန့်သတ်ချက်တွေမလုတ်ခင်တော့ဆိုလို့ရှိရင်Mia Get app ထဲကိုဝင်လိုက်တာနဲ့ကိုယ့်ရဲ့ Twitter account ကို follow လုပ်နေတဲ့သူတွေအားလုံးအလိုလိုကိုယ့်ရဲ့ Mia Get account ထဲမှာပေါ်လာတယ်။အဲ့တော့ကိုက Mia Get app နဲ့ video ဆပြီးတော့ရိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့ Twitter account မှာ live video ကြည့်လို့ရပါတယ်ဆိုတဲ့ video link လေးအလိုလိုသွားပြီးတော့အကြောင်းကြားပေးတယ်။အဲ့တော့ကိုယ့်ရဲ့ tweet ကို follow လုပ်နေကြတဲ့သူတွေကလည်းအချိန်နဲ့တပြေးညီကိုရိုက်ပြနေတဲ့ video တွေကို live တိုက်ရိုက်ကြည့်လို့ရတယ်လေ
။ Mia Get app ကြော်ညာတာကက Mia Get ပေါ်မှာဖြစ်သမျှ Twitter ပေါ်မှာလည်းမြင်ရမယ်လို့ကိုပြောထားတာဗျ။အခု Twitter ဘက်ကကန့်သတ်လိုက်တော့ဘလူးဖြစ်သွားမလဲမဆွေမြမွေ
Twitter ဘက်ကကန့်သတ်လိုက်တယ်ဆိုပေမဲ့လုံးဝတော့ Mia Get ကိုဖယ်ပစ်လိုက်တာမဟုတ်ဘူးရှင် Twitter ရဲ့ဝန်ဆောင်မှုတွေကို Mia Get ကအလိုလိုမှီပြီးတော့သုံးလို့မရတော့အောင်ပဲကန့်သတ်လိုက်တာပါအဲဒါကြောင့်မလို့ဒီ Mia Get app ကိုသုံးနိုင်ဖို့ Twitter account နံပါတ် password တွေကိုဆက်ပြီးတော့ပေးသုံးထားပါတယ်ဒါပေမဲ့စောစောကပြောသလိုမျိုး Mia Get account မှာအလိုအလျောက် Twitter follower တွေလာချိတ်တော့မှာမဟုတ်ဘူးကိုကတယောက်ချင်းကိုပြန်ပြီးတော့မှ invite လုပ်ပြီးတော့ချက်ရမယ်တခုတော့ရှိပါတယ် Twitter ဘက်ကကန့်သတ်ချက်တွေမထုတ်ခင်တော့ကအဲ့ဒီ Mia Get app ကိုစပြီးတော့သုံးနေတဲ့သူတွေအတွက်ကတော့ဘာမှပြောင်းလဲသွားမှာမဟုတ်ပါဘူးဒီအတိုင်းပဲဆက်ပြီးတော့သုံးနေလို့ရမှာပ
ါ Twitter ပေါ်မှာမှီခိုပြီးတော့ဖန်တီးထားတဲ့ application သစ်တခုကို Twitter ကကန့်သတ်ချက်တွေထားလိုက်ပြီးမဲ့ Mia Get app ကိုဖန်တီးတဲ့သူကတော့ကိစ္စမရှိပါဘူးတဲ့တနေ့အဲ့လိုမျိုးဖြစ်လာမယ်ဆိုတာကျွတော့တွက်ထားပါတယ်လို့ဆိုရပြအဲ့ဒီသူက28နှစ်ပဲရှိသေးတာဗျ Ben Rubin နဲ့ Israel ကဗိတုကအကြောင်းသားခုတော့ဒီ Silicon Valley မှာအခြေစိုက်ပြီးတော့ Mia Get app ကိုပဲအာယုံဆိုင်လုပ်နေပါတယ်တဲ့သူပြောကတော့ဒီ Twitter ဘက်ကကန့်သတ်ချက်တွေလုတ်လိုက်ပြီးတော့မှကိုတုံးတဲ့သူကပိုများလာတာစုပဲဗျသတင်းတွေထဲမှာပြောကြတဲ့အတိုင်းဆိုရင်တော့ Mia Get app ကိုတုံးတဲ့သူကတသိန်းကျော်ရှိသွားပြီစထွက်တာတလားတော့မှမဖြစ်သေးခင်မှာလူအများစိတ်ဝင်စားမှုရတာကတော့အမှန်ပဲဗ
ျ Twitter ကလည်းသူ့ channel တူရှိတယ်ကိုသားညုံရဲ့ Mia Get လိုမျိုးပဲဖြစ်ပျက်နေတာတွေကိုချက်ချင်းဗီဒီယိုရိုက်ပြီးတော့အချိန်နဲ့တပြေးညီလူအများကြီးနိုင်မဲ့ဗီဒီယိုလိုက်စထရီးမင်းဝင်ဆောင်မှုပေးနိုင်ဖို့အတွက် Twitter ကလုပ်နေတယ်လေ Mia Get app အပေါ်ကန့်သတ်ချက်တွေထားလိုက်တယ်ဆိုတော့ကြေညာချက်ထုတ်တဲ့တနေ့တည်းမှာပဲ Periscope ဆိုတဲ့ဒီ Mobile Live Streaming ဝင်ဆောင်မှုကိုဝယ်လိုက်တယ်လို့ Twitter ကကြေညာတယ်လေအဲ့ဒီဝင်ဆောင်မှုကတော့အခုအချိန်မှာစမ်းသပ်အစ်စ်ပဲရှိပါသေးတယ်
အခုလိုမျိုးကိုရိုက်နေတဲ့ဗီဒီယိုပုံတွေကိုသူများတွေတစ်ချိန်တည်းမှာတိုက်ရိုက်ကြည့်နိုင်မှုလုပ်ပေးတဲ့ဝန်ဆောင်မှုတွေကလည်းအရင်တည်းကလည်းရှိပါတယ်။ဒါပေမဲ့လို့ Mia Get လိုမျိုးလက်ကင်ဖုန်သုံးတဲ့သူတွေကိုအဓိကထားပြီးတော့လုပ်တဲ့ဝန်ဆောင်မှုတွေတော့မဟုတ်ကြပါဘူး။နောက်ပြီးတော့ဒီလူမှုကွန်ရက်တွေပေါ်ကနေအခုကိုရိုက်ပြနေတာကိုတခြားသူအများကြီးကချက်ချင်းကြည့်နိုင်မဲ့ဟာမျိုးဆိုတော့လူများရဲ့စိတ်ဝင်စားမှုကိုပိုပြီးတော့ရတာပေါ့လေ။ iPhone တွေနဲ့လွယ်လွယ်သုံးလို့ရအောင်လုပ်ထားတဲ့ application ဖြစ်နေလို့ Apple ရဲ့ App Store မှာ download လုပ်တဲ့အရေးအတွက်တဖြည်းဖြည်းပိုများလာတာလို့ Time Magazine ကြီးရဲ့ ID ဆောင်းပါးမှာရေးတယ်ဗျ
။ဒီ Mia Get application က Twitter ပေါ်မှာအဓိကမှီခိုပြီးတော့လုပ်ထားတာမို့ရေးရှည်ခံမမလားဆိုတာမျိုးလည်းသုံးသပ်ပြီးတော့ရေးကြပါရယ်။ Twitter က Mia Get လိုမျိုး Periscope app ကိုဝယ်လိုက်ပြီးတော့ video ဓာတ်ရိုက်ရိုက်ပြနိုင်တဲ့ဝန်ဆောင်မှုပေးနိုင်ဖို့လုပ်နေပြီဆိုတော့အဲ့ဒီ Periscope app အပြည့်အဝသုံးလို့ရတဲ့အချိန်ကြလို့ရှိရင်Mia Get application အတွက်ပြဿနာရှိလာနိုင်တယ်လို့ New York Times ရဲ့ IT ဆောင်းပါးမှာရေးပါတယ်။ဒါပေမဲ့ mobile လက်ကင်ဖုန်းတွေသုံးပြီးတော့ video တွေနဲ့တစ်ချိန်တည်းမှာရိုက်ပြနိုင်တဲ့ application မျိုးကလည်းလူသုံးပိုများလာဖို့ပဲရှိတယ်ဆိုတာကိုလူမှုကွန်ရက်တွေအကြောင်းကျွမ်းကျင်သူတယောက်ရဲ့အပြောကိုလည်းကိုးကားပြီးတော့ရေးထားပါတယ်
။အခုဒီလူမှုကွန်ရက်တွေပေါ်မှာကြည့်လိုက်ရင်လည်းထူးခြားခြားတစ်ခုဖြစ်ပြီဆိုလို့ရှိရင်အဲ့ဒီဖြစ်နေတဲ့တည်ငါမှာပဲဖြစ်တဲ့အကြောင်းတွေကိုရေးနေကြဓာတ်ပုံတွေတင်ကြတာဆိုတော့ video နဲ့ပါတပြိုင်တည်းကြည့်နိုင်မယ်ဆိုရင်တော့ပိုပြီးတော့စိတ်ဝင်စားကြမှာကတော့သိကြရတယ်ဗျ။
ကိုအတွက်စိတ်လှုပ်ရှားစရာထူးခြားတဲ့အဖြစ်အပျက်တွေကိုဓာတ်ပုံနဲ့ရိုက်ပြနောက်တော့မှဗီဒီယိုကလစ်လေးတင်ပြီးတော့ပြကြတာထက်ကိုအခုဖြစ်နေတာကိုအခုတပြိုင်တည်းရုပ်ရောအသံမှာဓာတ်ရိုက်ကြည့်နိုင်မြင်နိုင်ကြဖို့အတွက်သူ့ရဲ့ Mia Get application ကိုထွင်ရတာပါလို့ Ben Rubin ကလည်းပြောထားတယ်လေအခုလက်ရှိဖြစ်နေတာကိုအခုပဲချက်ချင်းသိချင်းမြင်ကျင်ကြတဲ့သူမျိုးတွေကတော့ဗီဒီယိုနဲ့တက်တည်မြင်နိုင်ကြားနိုင်တာမျိုးကိုစိတ်ဝင်စားကြတယ်ဆိုတာကို South by Southwest ပြပွဲကြီးမှာ Mia Get application အကြောင်းပြောစရာဖြစ်နေတာကတက်တည်ပါ အဲ့ဒီမှာလဲဒီ app အစ်စ်ကဘလောက်ထိရေရှည်လူစိတ်ဝင်စားမှုခံရမလဲဘာအစ်စ်အဆန်းတွေထပ်ပြီးတော့ပေးနိုင်မှာလဲဆိုတာကိုလည်းအများကစိတ်ဝင်စားနေကြပါရဲ့ရှင
်မဆွမြမစီစဉ်ပြီးကိုသားညုံဦးကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်အခုကတော့သတင်းဘတ်စင်ခန္ဓာတစ်ခုဖြစ်တဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတွေကိုစုစည်းတင်ပြထားတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မအေးတန်နာကျော်စီစဉ်ဒီခံပါရှင်ကိုဒီသတင်းပတ်မှာတော့ကိုဇော်ဝင်းလှိုင်ကအစီအစဉ်တင်ဆက်ထားပါတယ
် You ready? မင်္ဂလာပါခင်ဗျာသရရှင်ပေါင်းစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့ကွန်ဂိုနိုင်ငံကိုအကူအညီတွေဆက်လက်ထောက်ပံ့ပေးဖို့ဟောလိဝုဒ်ရုပ်ရှင်မင်းသား Ben Affleck ကအမေရိကန်လွှတ်တော်မှာပြောကြားပေးခဲ့တာဗြိတိနိုင်ငံကကဘာကျော်လူငယ်ပေါ့ဂီတာအဖွဲ့ One Direction ကနေစိန့်မာလစ်တယောက်နှုတ်ထွက်သွားတာအပါအဝင်ကဘာတလားကထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတိုးတိုးထော်တာတွေကိုပြောပြပေးသွားမှာပါ Hollywood ကကဘာကျော်ရုပ်ရှင်မင်းသား Ben Affleck ဟာမလ26ရက်နေ့ကအမေရိကန်လွှတ်တော်မှာပြုလုပ်တဲ့ကြားနာပွဲအတွင်းကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကပြည်သူတွေကိုနိုင်ငံခြားတိုင်းပြည်တွေကနေအကူအညီတွေဆက်လက်ထောက်ပံ့ပေးရေးအတွက်စီရင်ပြောကြားပေးခဲ့ပါတယ်Ben Affleck ဟာကွန်ဂိုနိုင်ငံအရှေ့ပိုင်းကသူတွေကိုအကူအညီပေးရတဲ့ဖွဲ့စည်းထားတဲ့ ECI Eastern Congo Initiative ဆိုတဲ့အဖွဲ့ကိုဦးဆောင်ဖွဲ့စည်းခဲ့သူလည်းဖြစ်ပါတယ်။ကမ္ဘာကျော် Starbucks Coffee ဆိုင်တွေကကွန်ဂိုနိုင်ငံကထွက်တဲ့ကော်ဖီတွေကိုဝယ်ယူနေတဲ့အတွက်ကြောင့်ရောစစ်ပွဲတွေကြောင့်ဆင်းရဲမွဲတင်နေတဲ့ကွန်ဂိုနိုင်ငံဟာနိုင်ငံခြားကတန်တမာရေးနဲ့ဗန္ဒရေးအရာထောက်ပံ့အကူအညီပေးမှုတွေကြောင့်ပါရလဒ်ကောင်းတွေတွေ့နေရပြီလို့Starbucks နဲ့ ECI အကြာပူးပေါင်းဆောင်ရွက်နေတာတွေကိုနမူနာပေးပြီးတော့မင်းသား Ben Affleck ကပြောကြားခဲ့ပါတယ်။ဒီလွှတ်တော်ကြားနာပွဲကို Microsoft Computer Company ကိုစတင်တည်ထောင်သူကမ္ဘာကျော်တထေးကြီး Bill Gates လည်းတက်ရောက်ပြောကြားခဲ့ပါတယ်။ဩစကာဆုရှင် Hollywood မင်းသမီး Angelina Jolie ဟာမျိုးဥကင်ဆာဖြစ်မှာဆိုတဲ့အတွက်မျိုးဥနဲ့မျိုးဥပြွန်တွေကိုခွဲထုတ်ပစ်လိုက်တယ်လို့ပြောပါတယ်။သူ့အနေနဲ့ဒီလိုလုပ်ရတာဟာသူ့အမေကအဲ့ဒီကင်ဆာတွေဖြစ်ပြီးအသက်56နှစ်မှာကွယ်လွန်သွားတဲ့အတွက်အဲ့ဒီလိုဖြစ်မှာကိုကြိုတင်ကာကွယ်တဲ့အနေနဲ့လုပ်ရခြင်းဖြစ်တယ်လို့ပြောပါတယ်။ကလေး6ယောက်မိခင်လည်းဖြစ်လူအခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာတက်တက်ကြွကြွပါဝင်လှုပ်ရှားနေသူတဦးလည်းဖြစ်တဲ့ Angelina Jolie တယောက်သူ့မိခင်မှာဖြစ်ခဲ့တဲ့ရင်သားကင်ဆာမျိုးသူ့မှာဖြစ်မယ်ဆိုတဲ့သတင်းကြားရပြီးတဲ့နောက်ပိုင်းသူရဲ့ရင်သားနှစ်ဖက်စလုံးကိုခွဲထုတ်မှုခံယူပြီးနှစ်နှစ်အကြာမှာအခုလိုမျိုးဥနဲ့မျိုးဥပြုံတွေကိုခွဲထုတ်လိုက်တဲ့ဆိုတဲ့အကြောင်းမလ24ရက်နေ့က New York Times သတင်းစာမှာဆောင်းပါးရေးပြီးတော့ပြောကြားလိုက်တာဖြစ်ပါတယ်။သူ့လိုအလားတူယောဂါရှိနိုင်တဲ့တခြားအမျိုးသမီးတွေအနေနဲ့သူ့လိုပဲခွဲစိတ်ကုသလို့ရနိုင်တယ်ဆိုတာကိုသိနိုင်အောင်သူ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့အများပြည်သူသိအောင်ပြောပြခြင်းဖြစ်ကြောင်းလဲအသက်39နှစ်ရှိပြီဖြစ်တဲ့မင်းသမီး Angelina Jolie ကပြောပါတယ်။ဗြိတိနိုင်ငံကနာမည်ကြီးလူငယ် pop တေဂီတာအဖွဲ့ One Direction အဖွဲ့ဝင်တူဖြစ်တဲ့ Zayn Malik ဟာအဲ့ဒီအဖွဲ့ကနေနှုတ်ထက်သွားပြီဖြစ်ကြောင်းပြည်သက်တွေကိုသူတို့ရဲ့ Facebook လူမှုကွန်ရက်ကတဆင့်ကြေညာလိုက်ပါတယ်။ One Direction အဖွဲ့အနေနဲ့ကြံနေတဲ့အဖွဲ့ဝင်၄ယောက်နဲ့အတူသူတို့ရဲ့ကဘာလက်ဖြော်ပြပွဲတွေကိုဆက်လက်ပြုလုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ One Direction အဖွဲ့မှာပါဝင်ဖြော်ပြခွင့်ရခဲ့တဲ့၅နှစ်တာကာလဟာသူ့ဘဝအတွက်အဖိုးမဖြတ်နိုင်တဲ့အချိန်တွေဖြစ်ကြောင်းဒါပေမဲ့အဖွဲ့ကနေနှုတ်ထွက်ဖို့အခုအချိန်ဟာသူ့အတွက်အကောင်းဆုံးကာလဖြစ်ကြောင်းပြည်သက်တွေမကျေနပ်စရာဖြစ်အောင်လုပ်မိခဲ့ရင်သူ့ကိုခွင့်လွှတ်ကြစေလိုကြောင်းသူ့အနေနဲ့တော့အမှန်ကန်တဲ့ထင်တာကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းဇိမ်းမာလက်ကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။2014ခုနှစ်တုန်းကသူတို့အဖွဲ့လက်တင်အမေရိကဖြောပြေးခီးစဉ်အတွင်းမူဝိစေဝါတုံးဆွဲနေတဲ့ပုံတွေသတင်းမီဒီယာတွေမှာထွက်လာပြီးတဲ့နောက်ပိုင်းဖိလစ်ပိုင်နဲ့မလေးရှားအပါအဝင်နိုင်ငံတကာဖြောပြေးအစီအစဉ်တွေမှာသူတို့အနေနဲ့မူဝိစေဝါမတုံးဆွဲပါဘူးဆိုတဲ့ဝန်ခံချက်ထိုးခိုင်းတာစီယံငွေတွေတင်ခိုင်းတာတွေဖြစ်လာပြီးတဲ့နောက်မလ22ရက်ကနေ22ရက်နေ့အထိ On the Road ဆိုတဲ့နယ်လက်ဖြော်ပြရေးအစီအစဉ်ကနေဇိမ်းမာလစ်ကနှုတ်ထွက်ထားပြီးလဲဖြစ်ပါတယ် Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ကြီးကမလ24ရက်နေ့မှာပေးအပ်တဲ့ယုံကြည်မှုဆိုင်ရာတာအမတ်စုကိုတရုတ်နိုင်ငံကကမ္ဘာကျော်အမှုပညာရှင်အဝေဝေကကြိုဆိုလက်ခံလိုက်ပါတယ်ဒီအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုမှုတွေကြောင့်2012ခုနှစ်မှာ87ရက်ကြာအကျဉ်းချခံခဲ့ရပြီးတဲ့နောက်တမ်းပြည်ကထွက်ခွာခွင့်မှာပိတ်ပင်ခံထားရတဲ့အဝေဝေနဲ့အမေရိကန်နိုင်ငံကကျေးလက်ရိုးရာတေဂီတာအဆိုတော်
ဂျုံဘေယက်စ်တို့နှစ်ဦးကိုနိုင်ငံတကာလူညင်းချမ်းသာကွင်းအဖွဲ့က2015ခုနှစ်အတွက်အဆင့်အမြင့်ဆုံးလူအခွင့်အရေးဆုကိုပူးတွဲချီးမြှင့်လိုက်တာပါဒီယုံကြည်မှုဆိုင်ရာတန်အမတ်စုကိုသူတို့ရဲ့ဘဝသက်တမ်းတစ်လျှောက်လူအခွင့်အရေးတိုက်ပွဲဝင်တဲ့နေရာမှာဥဆောင်မှုအခမ်းအနားကနေကနေထူးချွန်စွာပါဝင်ဆောင်ရွက်ခဲ့သူတွေကိုရွေးချယ်ပေးအပ်ခြင်းဖြစ်တယ်လို့နိုင်ငံတကာလူညင်းချမ်းသာကွင်းအဖွဲ့ကမတ်လ24ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီစုကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ပါကစ္စတန်နိုင်ငံကဆယ်ကျော်သက်အမျိုးသမီးအခွင့်အရေးတက်ကြွလှရှားသူမလာလာယူဆုဖ်ဇိုင်တောင်အာဖရိကခေါင်းဆောင်ဟောင်းနယ်ဆန်မန်ဒဲလာတို့လည်းလက်ခံရရှိပူးပါတယ်2015ခုနှစ်အတွက်ချင်းမြင့်တဲ့ပူးတွဲစုပေးအပ်ပွဲအခမ်းအနားကိုတော့ဂျာမနီနိုင်ငံဘာလင်မြို့မှာမေလ21ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်ဒါပေမဲ့သူ့ကိုတရုတ်အစိုးရကအနိကစောင့်ကြည့်နေပြီးတိုင်းပြည်ကနေထွက်ခွာခွင့်ပေးပင်ခံထားရတဲ့အတွက်သူ့အနေနဲ့ဒီစုကိုကိုယ်တိုင်လက်ခံရယူနေမှာမဟုတ်ဘူးလို့အဝေဝေကပြောပါတယ်ဒါအပြင်သူ့အနေနဲ့ဒီစုလက်ခံရရှိလိုက်တဲ့အတွက်ကြောင့်တရုတ်နိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာမယ်မထင်ဘူးလို့လည်းပြောပါတယ်။အဝေဝေရဲ့ပကြီးပပုလက်ရာတွေဟာစမ်းသစ်ထူခြားတဲ့အတွက်ကဘာကျော်တဲ့လက်ရာတွေဖြစ်တဲ့အပြင်တရုတ်နိုင်ငံမှာကျင်းပခဲ့တဲ့2008ခုနှစ်နွေရာသီအိုလံပစ်ပွဲတော်ရဲ့ပြင်မအားကစားရုံဖြစ်ခဲ့ပြီးတရုတ်အစိုးရကအမျိုးသားအားကစားရုံအဖြစ်သတ်မှတ်ထားတဲ့ Broadness လို့ခေါ်တဲ့ငက်တိုက်ပုံစံကဘာကျော်အိုလံပစ်အားကစားပုံကြီးရဲ့ဒီဇိုင်းကိုရေးဆွဲပေးခဲ့တာကြောင့်လည်းသူ့ကိုပို့ပြီးတော့လူသိများလာကြတာဖြစ်ပါတယ်ခင်ဗျာ ဒီတက်တန့်အောင်သတင်းလွှာအစီအစဉ်ကို Radio မှာအပတ်စဉ်တင်းလာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တယ်ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေလေးနဲ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြန်နာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရွှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ
။ဒီသတင်းမှာသက်တမ်းရောင်းသတင်းလှအစီအစဉ်ကိုတော့ကိုစောဝင်းလိုက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီသတင်းပတ်မှာတော့ဟာဝိုင်တက္ကသိုလ်မှာနိုင်ငံရေးသိပ်ပံတဲ့စီးပွားရေးပညာရပ်ကိုလေ့လာနေတဲ့မတ်ပန်စီသိန်းလွင်ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးဖို့ရှိပါတယ်မမိုးဖြူစီစဉ်တင်ဆက်တာပါရှင
်ဒီမှာယုံကြည်ရာကတော့အမျိုးသမီးတွေကအမျိုးသားတွေနဲ့ဂျန်တူကိုကန့်ချမှာကိုဖန်တီးခွင့်ရှိတယ်လို့ဒီမှာယုံကြည်ရဲပေါ့နော်ဒီမှာအမေရိကကို16နှစ်အရွယ်ကကျောင်းတက်ဖို့ထွက်လာတော့ကမိန်းကလေးတယောက်ကငယ်ရယ်နဲ့မိဘနဲ့ဝေးတဲ့နေရာမှာဆွေမျိုးတွေအတိအကျမရှိတဲ့နေရာမှာပညာမသင်သင့်ဘူးလို့ပြောကြရဲပေါ့နော်ရန်ကုန်မြို့နယ်အတိုင်းအဝိုင်းတွေကတော့ဒီလိုမျိုးအတွေ့အခေါ်ရမရှိတော့ဘူးဆိုတော့ဒန်တုအခွင့်အရေးလည်းရနေပြီပဲလို့ကျွန်မပြောနိုင်တယ်ပေါ့နော်ဒါပေမဲ့မျိုးနေလူရန်သာဆိုတာမြန်မာနိုင်ငံလူဦးရေရဲ့လက်တဆုပ်သားတော့ပဲရှိရလေဟိုတကယ်တကယ်ကျမတို့တောင်းနေဒီမှာဆိုရင်ပြည်ပမှာကြောင်းတက်ဖို့အခွင့်အရေးတွေရပါလေနဲ့မင်းကလေးဖြစ်လို့ဆိုရင်အကြောင်းပြချက်တစ်ချက်ချင်းနဲ့မိဘတွေကခွင့်ပြုရာတွေကိုတိတ်ကြုံခဲ့ရရဲ့ပေါ့နော်မိမင်းကလေးပဲမိဘတွေနဲ့အတူတူမြန်မာနိုင်ငံမှာပဲပညာသင်မှာဆိုပြီးတော့ရတဲ့ရထိုက်တဲ့အခွင့်အရေးတွေပညာသင်ခွင့်တွေဆုံးရှုံးနေရတယ်လို့ကျမမြင်မိရဲ့ပေါ့နော်ဟိုနိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်လည်းဒီလိုမျိုးအခွင့်အရေးတွေဆုံးရှုံးနေရင်တော့မဖွင့်ပြနိုင်ဘူးလို့ပဲကျွန်မထင်တယ်။တကယ်တကယ်တမ်းဆိုရင်ဒီလိုမျိုးမြို့ပြတွေမှာတော့အမျိုးသမီးဖြစ်လို့ဆိုရယ်ခွဲခြားချက်ဆံတဲ့ဇာတ်ကားတွေကိုတင်တွင်ကြားနေရရယ်ပေါ့နော်။ဥပမာတက္ကသိုလ်တွေမှာဆိုရင်လည်းဟိုအမျိုးသမီးတွေကိုလက်ခံတဲ့ရာဂိုင်နှုန်းနဲ့အမျိုးသားတွေကိုလက်ခံတဲ့ရာဂိုင်နှုန်းတွေကလည်းပါချားတယ်။နောက်ပြီးတော့အမျိုးသမီးခွဲစိတ်ဆရာဝန်တဦးဆိုရင်အမျိုးသားခွဲစိတ်ဆရာဝန်တဦးနဲ့မတူဘူးဆိုရယ်အယူဆမှားတွေလည်းရှိနေရယ်ပေါ့နော်။အဲဒီလိုပဲအမျိုးသမီးရှေ့နေတဦးအမျိုးသမီးအင်ဂျင်နီယာတဦးမင်းတို့လိုတော့အမတ်တူဆိုရင်လည်းအရေးချင်းတွေကိုတန်တရားရေဝင်ကြရယ်ပေါ့နော်။နောက်ပြီးတော့ရုပ်စာအစုံအမျိုးသမီးတက္ကစီကားသမားတယောက်ရှိခဲ့မယ်ဆိုရင်တော့မှသူ့ဘာသူဟိုတမအာဇီဝစီဝါရှာထားတာမှဒီအမျိုးသားတက္ကစီမောင်သမားတယောက်နဲ့မတူဘူးလို့လည်းပြောဆိုရရယ်ပေါ့နော်။အဲ့လိုမျိုးတွေခွဲခြားဆက်ဆံတာတွေတွေ့နေရရယ်ပေါ့နော်။နောက်ပြီးတော့တစ်ခါတလေကြာရင်ဒီလိုအားနည်းတဲ့အမေမသားတွေဆိုပြီးတော့ဥပမာအမျိုးသမီးတီးတဲ့ပတ်စကားကြီးပြီးတော့တချို့ဥပဒေကြီးပြဋ္ဌာန်းပြီးတော့ပါဝင်ဆောက်ရှောက်ပေးခြင်းနေရတယ်ကျွန်မတွေ့နေရတယ်ပေါ့နော်ကျွန်မအထင်ပြောရမယ်ဆိုရင်တော့ကျွန်မတို့လိုအပ်နေတာဒီလိုမျိုးကားကိုဆောက်ရှောက်ပေးမှုတွေအထူးအခွင့်အရေးတွေပေးဖို့လိုအပ်နေတာမဟုတ်ဘူးကျွန်မထင်တယ်ပေါ့နော်
အမျိုးသားတွေကလည်းလူသားတူပါပဲအမျိုးသမီးတွေကလည်းလူသားတွေပဲပေါ့နော်တကယ်တကယ်လိုအပ်နေတာကဒီလိုလူသားချင်းချင်းစာနာမှုတွေလူသားအချင်းချင်းဟိုမိမယောက်ျားမခွဲပဲနဲ့ကြားမမခွဲပဲနဲ့ဒဏ္ဍာရှုမြင်မှုတွေလိုအပ်နေတယ်လို့ကျွန်မထင်တယ်ပေါ့နော်ဥပမာဆိုရင်ဒီလိုမျိုးလိန်အကြမ်းဖက်မှုတွေဒီလိုထိပါဆော်တာမှုတွေတိကျရတဲ့အခါမှာပေါ့နော်ဟိုလူသားတယောက်လူအခွင့်အရေးဆုံးရှုံးတယ်လို့ပဲမြင်တဲ့လေကျွန်မထင်တယ်ပေါ့နော်ကျမတို့ကလူသားတယောက်လိုပဲမြင်ပြီးတော့အမှန်တရားဘက်ကနေမှာမမရည်တည်ပေးရကိုပဲလိုအပ်တယ်လို့ကျမယုံကြည်ရပါတော့။ဆိုပြီးတော့ခွဲထုတ်ပြီးတော့ဟိုကာကွယ်ဆောက်ရှောက်ပေးဖို့ဟိုအထူးအခွင့်အရေးတွေပေးနေဖို့မလိုဘူးလို့ကျမယုံကြည်ရပါတော့။ပြီးတော့တခါတလေကျရင်အစလို့အမျိုးသမီးတွေကိုဂျန်တူလူသားတဦးတို့မမြင်ပြနိုင်လဲဆိုတော့ကျမလုံးဝနားမလည်နိုင်ဘူးပေါ့။ကျမတို့ကအမျိုးသမီးဖြစ်ချင်ပါရဲ့အမျိုးသားဖြစ်ချင်ပါရဲ့ဆိုပြီးတော့ကိုကိုရန်ရေးချဲ့ခဲ့ရတာလည်းမဟုတ်ဘူးပေါ့နော်။ဒီလိုကိုကိုရန်မရေးချဲ့ခဲ့တဲ့အရာတစ်ခုပေါ်မူတည်ပြီးတော့ဟိုခွဲကြဆက်ဆံခံရတာလားမှားရင်တော့မရှိဘူးလို့ကျမယုံကြည်ရပါတော့။ဒီကိုခန္ဓာခွဲပြီးတိစားပုံအရာအမျိုးသမီးဖြစ်လို့စဉ်းစားတွေးခေါ်မှုတွေစဉ်ကျင်တောင်းတမှုတွေရင်းကျက်မှုတွေရိုးရော်တော့မဟုတ်ဘူးလို့လည်းကျမယုံကြည်ရပါတယ်။ဒီဒန်တူပညာသင်ကြားခွင့်ရရဲ့ခင်မယ်ဆိုရင်အမျိုးသမီးတွေအားလည်းအမျိုးသားရင်းနဲ့ဒန်တူပဲအလောက်ကမ်းမှာမဆိုအောင်မြင်နိုင်တယ်။အောင်မြင်အောင်ကြိုးစားခွင့်လည်းရှိရလို့ကျမယုံကြည်တယ်။ဒါကြောင့်ကျမယုံကြည်တာကအမျိုးသမီးတွေကအမျိုးသားရင်းနဲ့ဒန်တူအခွင့်အရေးလည်းရတဲ့နဲ့ဒန်တူလူသားတယောက်တို့လည်းဆက်ဆံခွင့်လည်းရတဲ့နဲ့ဒန်တူလူသားရင်းနဲ့ဒန်တူအောင်မြင်မှုတွေကျမဆင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တင်းလာနေ့ညနေညပိုင်းထုတ်လွှင့်ချက်တွေကမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့တနင်္လာအစီအစဉ်တွေကိုလည်းအစီအစဉ်ပြီးမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာမို့လို့အခုကတော့ဂျန်နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင်
ဆွစ်ဇာလန်နိုင်ငံမှာအီရန်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးနေရမှာအဓိကဆွေးနွေးဖို့လိုအပ်တဲ့ပြဿနာကြီး၃ရပ်အတွက်အကျိတ်နဲ့ဆွေးနွေးနေကြတယ်လို့အမေရိကန်နဲ့အနောက်နိုင်ငံညှိနှိုင်းရေးမှူးတွေကပြောပါတယ်။ဒီသဘောတူညီမှုအတွက်ထားရှိရမယ့်ကာလသတ်မှတ်မှုစီးပွားရေးပိတ်ဆို့ထားမှုကိုဘယ်လောက်များများရုပ်သိမ်းရမယ်ဆိုတာနဲ့တကယ်လို့အီရန်ဘက်ကသဘောတူညီချက်ကိုချိုးဖောက်လာရင်ဘယ်လိုပြန်ပြီးဆောင်ရွက်ကြမယ်ဆိုတာတွေနဲ့ပတ်သက်ပြီးအခုထိသဘောတူညီမှုမရသေးဘူးလို့ညှိနှိုင်းသူတွေကသတင်းတောက်တွေကိုပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံကရွေးကောက်ပွဲတွေမှာမဲမတမာမှုတွေရှိနိုင်တယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတွေကသတိပေးပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးတို့ရဲ့ဒီကနေ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာနိုင်ဂျီးရီးယားရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းနိုင်ငံရေးအရာတမင်သက်သက်လှုပ်ကြံဖန်တီးတဲ့စိတ်ပက်ဖွယ်ရာအနေအထားတွေကိုညွှန်ပြနေတယ်လို့ဖော်ပြထားပါတယ်။အမေရိကန်အောက်လွှတ်တော်အနည်းစုအမတ်များခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့အမေရိကန်ပါတီကြီးနှစ်ရက်ရဲ့ကိုယ်စားလှယ်အဖွဲ့ဟာဧပြီ1ရက်ဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံကိုလာရောက်ဆင်မှာနေပြည်တော်နဲ့ရန်ကုန်မြို့တွေကိုသွားရောက်ပြီးသမရဦးသိန်းစိန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့ရောတခြားလူမှုလူအဖွဲ့အစည်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံပြီးလုံခြုံရေးပူးပေါင်းဆောင်ရွက်မှုလူခွင့်ရေးအလုပ်သမားရေးလူနည်းစုကုကွယ်တဲ့ဘာသာရေးဆိုင်ရာနဲ့ကုန်သွယ်ရေးတိုးမြှင့်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ဒီကနေ့တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒက္ကာမှာလူ3ဦးကစာရေးဆရာဘလော့ဂါတဦးကိုဓာတ်နဲ့ခုတ်တက်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတန်တရားရှိသူ3ဦးတည်းက2ဦးကိုဖမ်းဆီးထားပြီးဖြစ်ပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ်ရှင်။ VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိပထမနိုင်ဝက်ကိုလှိုင်းဒိုမီတာ3248တို့ကနေဖမ်းယူနိုင်ပြီးတော့ဒုတိယနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ3250နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.